Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေရှင်။2024ခုနှစ်နိုဝင်ဘာလ23ရက်ပို့ထူးမနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့ဂျိုးရုဆလောင်းကနေကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမခင်ပြုထွေးပါရှင်။
လာမက်ထရန်အစိုးရသည့်အတွက်နိုင်ငံခြားရေးဝန်ကြီးအဖြစ်ဖလော်ရီဒါအထက်လွှတ်တော်မှမာကူရူဘီယိုဖြစ်လာပွဲရှိတယ်လို့အမေရိကန်ပြည်တွင်းသတင်းတွေမှာဖော်ပြနေပါတယ်။အစ္စရေးကာကွယ်ရေးအတွက်ခိုင်မာတဲ့ရည်တည်ချက်ကိုအမေရိကန်သမ္မတကအစ္စရေးသမ္မတကိုထပ်လောင်းဂရုပေးပါတယ်။နောင်ချူမြို့မှာဇေနိုမာလာ12ရက်နေ့မှာလေကြောင်းတိုက်ခတ်ခံရပြီးလူ12ဦးသေဆုံးပြီးတော့12ဦးဒဏ်ရာရတယ်လို့ DNL ကထုတ်ပြန်ပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့တဲ့င်းတွေအပြင်စီးရီးပိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစီးပွားရေးအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာနဲ့စစ်ကောင်စီဖာပွန်ဖြူဟာစခန်းကိုပူပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတဲ့နောက်ဆုံးအခြေအနေနောက်ကချင် KIO ကထိန်းချုပ်လိုက်တဲ့ပန်ဝါဒေသအခြေအနေနဲ့ပတ်သက်ပြီးတော့လဲဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လောကခီးသွွားအစီအစဉ်တွေကိုလဲနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုက်ကပြောပြပေးပါမယ်ရှင်။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့အတွက်ပြီးခဲ့တဲ့၄နှစ်တာကာလအတွင်းသူ့အပေါ်နိုင်ငံရေးအရာသစ္စာအရှိဆုံး Republican တွေနဲ့ဖွဲ့စည်းနေပါတယ်။ရွေးကောက်ခံသမ္မတထရန့်ကဖလော်ရီဒါလွှတ်တော်မှမာကိုရူဘီယိုကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ဆောက်ဒါကိုတာအုပ်ချုပ်ရေးမှူးခရစ်စတီနွန်းကိုတော့အမိမြေလုံခြုံရေးဌာနအကြီးအကဲအဖြစ်အမည်တင်သွင်းဖို့ရည်ရွယ်ထားတဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြပါတယ်။ရူဘီယိုနဲ့နွမ်တို့ဟာဆိုလို့ရှိရင်ထရန့်ရဲ့ဒုတိယသမ္မတလောင်းတွေအဖြစ်ယာထာစင်းတဲ့မှာလဲပါခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အိုဟိုင်ယိုအထက်လွှတ်တော်မှဂျေဒီဗန့်စ်ကိုရွေးချယ်လိုက်တာပါ။ရူဘီယိုနဲ့နွမ်တို့ကတော့ထရန့်ရဲ့အမကန်တွေအဖြစ်ဆက်ပြီးတော့ကြံ့နေပါတယ်။ဖလော်ရီဒါလွှတ်တော်အမမိုက်ကယ်ဝေါ့စ်ကိုတော့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ထရန့်ကရွေးချယ်ပါတယ်။ဝါရှင်တန်နိုင်ငံတကာလေဆိပ်ကိုထရန့်အမည်အသုံးပြုရေးဥပဒေချမ်းကိုဝေါ့စ်ကထောက်ခံခဲ့တာပါ။တန်းနဲ့ချီတဲ့ထောက်ထားမဲ့ရွှေပြောင်းနေထိုင်သူတွေကိုနေရက်ပြန်ပို့ရေးမှာဥဆောင်ဖို့အတွက်အရင်သူလက်ထက်တုန်းကလွှဲမှုကြီးကြပ်ရေးအခြေအကဲဟောင်းတွန်ဟွန်မန်ကိုတင်းလာနေမှာရွေးပါတယ်။လွှဲမှုကြီးကြပ်ရေးမှာသဘောထားတင်းမာသူအဖြစ်လူသိများတဲ့စတီဖန်မီလာကိုလည်းလွှဲမှုကြီးကြပ်ရေးမူဝါဒဆိုင်ရာအင်ဘျူရိုလက်ထောက်အရာရှိချုပ်အဖြစ်ခန့်အပ်ဖို့စီစဉ်နေတဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြပါတယ်။ရွေးကောက်ခံသမ္မတထရန့်ကသူ့ကိုအခိုင်အမာထောက်ခံသူနယူးယောက်လွှတ်တော်အမတ်အဲလစ်စီစတက်ဖနစ်ကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အကြီးအဖြစ်ရွေးချယ်ပါတယ်။အာကန်ဆာအုပ်ချုပ်ရေးမူဟောင်းမိုက်ဟက်ကဘီကိုတော့အစ္စရေးဆိုင်ရာအမေရိကန်သံမတ်အကြီးအဖြစ်ရွေးချယ်ထားပါတယ်ရှင်။အမေရိကန်အောက်လွှတ်တော် Republican ခေါင်းဆောင်တွေကအမေရိကန်ပြည်သူတွေကအနှင်းတဲ့လုတ်ပိုင်ကွင်းလို့တင်စားပြီးအောင်ပွဲခံနေကြပါတယ်။လက်ရှိသမ္မတဂျိုးဘိုက်တန်အစိုးရရဲ့မူဝါဒတွေကိုလူထုကမချေနှက်တာကြောင့်အစိုးရတရက်လုံးကို Republican Party ကတစည်းတလုံးတည်းထိ ंछ ုံနိုင်ရဲ့အတွက်မဲဆန္ဒရှင်တွေကအနှင်းလိုက်တာလို့လည်းသူတို့ကပြောကြပါတယ်။မျက်မှောက်ခင်မှာအကျိုးရှိဆုံးလွှတ်တော်ဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကသတင်းတောက်တွေကိုပြောပါတယ်။အများပြည်သူဆိုင်ရာမူဝါဒအလုံးနှိပါကိုပြင်ဆင်ရမှာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်လည်းလွှတ်တော်ကိုအစောဆုံးဗိုလ်ထုနေ့လောက်မှာလာရောက်ပြီး Republican ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံမယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆင်ကပြောပါတယ်။ပြည်ထောင်စုအစိုးရအသုံးစရိတ်ကလာမယ့်ဒီဇင်ဘာလ20ရက်နေ့မှာကုံဆုံးမှာပါ။လာမယ့်နှစ်သစ်ဘယ်ကာလအထိအစိုးရအသုံးစရိတ်ကိုတိုးပေးမလဲဆိုတာကိုလည်း Republican တွေအမြန်ဆုံးဆုံးဖြတ်ချက်ရမှာဖြစ်ပါတယ်။လွှတ်တော်တစ်ကတော့လာမယ့်2025ခုနှစ်ဇန်နဝါရီလ3ရက်နေ့မှာစတင်မှာဖြစ်ပါတယ်ရှင်။သမ္မတပြစ်ဒဏ်ခွင့်လွတ်ခွင့်အရေးအမေရိကန်တရားရုံးချုပ်ရဲ့စီရင်ချက်ကြောင့်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့နှုတ်ပိတ်ခငွေပေးမှုအရေးအပြစ်ရှိကြောင်းစီရင်ချက်ကိုပြန်လည်ပြင်ဆင်သင့်မသင့်ဆုံးဖြတ်ချက်ချဖို့တရားသူကြီးကဆိုင်းငံ့လိုက်ပါတယ်။နယူးယောက်တရားသူကြီးဟွမ်မာရှန်ကအင်ကာနီမှာစင်ချက်ချဖို့စီစဉ်ခဲ့တာပါဒါပေမဲ့စင်ချက်ချမှတ်ရေးနိုဝင်ဘာလ19ရက်နေ့ထိဆိုင်းငံ့တဲ့အကြောင်းသူကထရန့်ရဲ့ရှေ့နေတွေကိုအင်ကာနီမှာပြောဆိုခဲ့ပါတယ် တရားရုံးမှာတင်သွင်းတဲ့အီးမေးလ်တွေအရထရန့်ရဲ့ရှင်နေအီမီဘုတ်ကဆိုင်ငံပေးရအတွက်ပြီးခဲ့တဲ့သတင်းပတ်ကုံပိုင်းမှာပန်ချာလိုက်တာပါတမရထရန့်ရဲ့အုပ်ချုပ်ရေးစွမ်းရည်မှာအခြေခံဥပဒေနဲ့မညီတဲ့အဟန့်အတားတွေကိုရှောင်ရှားနိုင်ရအတွက်အမှုကိုဆိုင်ငံပေးအလုံးအပိတ်တက်လိုက်ဖို့လိုအပ်ကြောင်းပြောဆိုထားတာပါစီးရင်ဖို့ဆိုင်ငံချက်ကိုအစိုးရရှင်းနေတီကလည်းသဘောတူကြပါတယ်အပြာမဲ Stormy Daniels ကို2016ခုနှစ်တုန်းကနှုတ်ပိတ်ခအဖြစ်ဒေါ်လာ 3,300 ကိုစီးပွားရေးလုပ်ငန်းမှတ်တမ်းမှာမမှန်မကန်ဖော်ပြခဲ့မှုနဲ့ထရန့်မှာအပြစ်ရှိတဲ့အကြောင်းပြီးခဲ့တဲ့မေလအတွင်းကခုံတမာတိအဖွဲ့ကစီးရင်ခဲ့တာဖြစ်ပါတယ်ရှင်
ယူရီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Eutelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြောဖမ်းယူကြည့်ရှုနိုင်ပါတယ်ဒါ့အပြင်ယူရီမြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဣသရေလကိုကာကွယ်ရေးသူ့ရဲ့ခိုင်မာတဲ့ပိုင်းဖြတ်ရည်တည်ချက်ကိုဣသရေလသမ္မတနဲ့အင်ကာနဲ့အင်ပီရိုဆွေးနွေးပွဲမှာထပ်မံပြောဆိုခဲ့ပါတယ်။ဒါ့အပြင်ဂါဇာကဒုရက်တန်ယိုပဋိပက္ခတွေတစ်နှစ်ကျော်ကြာလာခြင်းဖြင့်ဟမတ်စစ်သွေးကြတွေဖမ်းဆီးခံထားတဲ့တရားခံတွေပြန်လွတ်လာတာကိုလည်းတွေ့မြင်လို့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။အမေရိကန်သမ္မတအင်ပီရိုမှာအင်ကာနဲ့မနက်ပိုင်းကဣသရေလသမ္မတဣဇက်ဟာဇော့ခ်နဲ့တွေ့ဆုံမှုဣသရေလအရင်မှာခိုင်ခိုင်မာမာပိုက်ဖြတ်ထားကြောင်းနဲ့နှစ်နိုင်ငံသားနယ်ဆိုင်ရဲ့ဆက်ဆံရေးရှိတာကိုလည်းသမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်။ဣသရေလသမ္မတဟာဇော့ခ်ကတော့သူ့အစိုးရအဖွဲ့ရဲ့အဓိကဦးစားပေးဖြစ်တဲ့တရားခံတွေပြန်ရရေးကိစ္စကိုအလေးထားပြောပါတယ်။ဒါတွေအားလုံးဟာအီရန်အစိုးရကဆတာလို့ဣသရေလသမ္မတကပြောပါတယ်။အီရန်နဲ့သူ့ရဲ့ကိုဘွားတွေကနေဒါတွေအလုံးဆက်ကြတာဖြစ်ပြီးတည်ငြိမ်မှုလုံခြုံရေးနဲ့ငြိမ်းချမ်းမှုပြက်ပြားအောင်အစွမ်းကုန်လှုပ်ဆောင်နေကြတဲ့အကြောင်းဣသရေလနိုင်ငံပျက်စီးရေးနဲ့နျူကလ িয়ার လက်နက်တွေရရှိဖို့လဲစ조사နေကြတယ်လို့ဣသရေလသမ္မတကပြောပါတယ်။သူတို့ရဲ့မကောင်းဆိုးရွားရွယ်ချက်တွေမပြည့်မီနိုင်ရေးအတွက်လက်ရှိအမေရိကန်သမ္မတတက်တမ်းမှာရောနောက်တက်လာမဲ့သမ္မတတက်တမ်းမှာပါဒီကိစ္စကိုအလေးထားမှာဖြစ်တယ်လို့လဲဣသရေလသမ္မတကပြောဆိုခဲ့ပါတယ်ရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့သမ္မတတက်တမ်းမကုံဆုံးခင်မှာယူကရိန်းကိုစီးရီးအထောက်အကူတွေပေးအပ်နိုင်ရေးအမေရိကန်အစိုးရကနီလန်ရှာနေချိန်မှာပဲအမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုအင်ကာနီမှာသွားပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ခီးစဉ်အပြီးမှာတော့ဝင်ကြီးဘလင်ကင်ကပေရူးနိုင်ငံလီမာကိုသွားရောက်ပြီးအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်အစည်းအဝေးကိုတက်ရောက်မှာပါ။ဒါအပြင် G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးအတွက်ဘရာဇီးနိုင်ငံမန်နက်စ်နဲ့ရီယိုဒီဂျနေရိုတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ပေရူးနဲ့ဘရာဇီးခီးစဉ်တွေမှာဝန်ကြီးဘလင်ကင်ကပူးပေါင်းမှာဖြစ်ပါတယ်။ပေရူးမှာချင်းပမဲ့ APEC အစည်းအဝေးအတွင်းစနေနေ့မှာတော့အမေရိကန်သမ္မတဘိုက်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့တီးခြားတွေ့ဆုံဆွေးနွေးမယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတဘိုက်ဒန်နဲ့ရွေးကောက်ခသမ္မတဒေါ်နယ်ထရန့်တို့အင်ပီရိုမှာတွေ့ဆုံကြမှာနဲ့အတူပဲဗုဒ္ဓဟူးနေ့မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကနေတိုမြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နောက်ဥရောပသမ္မတတို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးယူကရိန်းကိုဆက်လက်ထောက်ပံ့ရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနှောင်းချုံမြို့မြို့မအစီမှာနိုဝင်ဘာလ12ရက်နေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ11ဦးသေဆုံးပြီး12ဦးဒဏ်ရာရတယ်လို့ TNL တအောင်းတမတော်ကသတင်းထုတ်ပြန်ပါတယ်။နိုဝင်ဘာလ12ရက်နေ့နေ့လယ်3နာရီလောက်စစ်ကောင်စီရဲ့လေရင်နဲ့ဘုံးကျဲတိုက်ခိုက်မှုအတွင်းနှောင်းချုံမြို့မအစီလမ်းဆန်းလက်ဖက်ဆိုင်ကိုထိမှန်တာလို့လည်းဖော်ပြကြပါတယ်။ဘုံးကျဲတိုက်ခိုက်မှုအတွင်းနေအိမ်၄လုံးနဲ့ခီးတဲ့တင်ကားတွေလည်းမီးလောင်ပျက်စီးတဲ့အကြောင်းပြောပါတယ်။နောက်ချုံမြို့ဘုံကျဲတိုက်ခိုက်ခရမှုအတွင်းလူ11ဦးသေဆုံးကြောင်းထိခိုက်သေဆုံးမှုအများဆုံးကတော့လမ်းဆန်းလက်ဖက်ရည်ဆိုင်တိုက်ခိုက်ခရမှုအတွင်းမှာဖြစ်ကြောင်းလဲဒေသသတင်းတရက်ကဖော်ပြပါတယ်။ဒါအပြင် TNL ထင်းချုံရမိုးကုတ်မှာလဲနွေဘလ17ရက်နေ့ညတကောင်အချိန်စစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုကြောင်းဒေသခံ9ဦးသေဆုံး13ဦးထိခိုက်ဒဏ်ရာရပြီးနေအိမ်10လုံးပျက်စီးတဲ့အကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ်။TNL ထင်းချုံရမိုးကုတ်မြို့ကိုတနင်္လာနေ့ညသကောင်းအချိန်စစ်ကောင်စီဘက်ကလေးချောင်းကနေဘုံးကျဲတိုက်ခိုက်တဲ့အကြောင်းဒေသခံတွေကလည်း VOA ကိုအတည်ပြုထားပါတယ်ရှင်
နိုဝင်ဘာ23ပုတ်ထုမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုမသိင်္ဂထိုက်ကပြောပြပေးကြတာပါရှင်ခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုမထုတ်လင်းခင်မှာတော့အမေရိကန်နိုင်ငံရေးသတင်းဆောင်ပါတချို့ကိုရင်းစုံကြည့်အောင်ပါရှင်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့အမေရိကန်ပြည်တွင်းရေးသီတာပထမဆိုတဲ့မူဝါဒကိုဆွဲကင်ထားပေမဲ့လို့သူ့အစိုးရရဲ့ဒီအမေရိကန်နိုင်ငံသားရေးမူဝါဒအသေးစိတ်ကိုပြောဆိုထားတာမရှိသေးပါဘူးဒါပေမဲ့လည်းသူရွေးကောက်ပွဲနိုင်ပြီးချင်းဖုံးခေါ်ပြောဆိုတဲ့ခေါင်းဆောင်တွေကိုကြီးချင်းအဖြစ်ကတော့ယူကရိန်းရဲ့အရှိလေပိုင်းရေးမှာဖိပတ်ခါတွေကိုအမြန်ဆုံးချုပ်ငိမ့်သွားအောင်သူကတိပေးထားတဲ့အတိုင်းရည်ရွယ်တယ်ဆိုတာကိုတွေ့နိုင်ပါတယ်။ပက်စီဝီဒါကူဆာဝါရာပြပို့ထားတဲ့တဲ့ရင်ကိုတော့ကိုညင်းညံပြောပြပါမယ်ရှင်။
ဟားမက်စ်အစ္စရေးစစ်ပွဲနဲ့ယူကရိန်းကိုရုရှားကျူးကျော်တဲ့စစ်ပွဲတွေဟာဒေါ်နယ်ထရမ့်နဲ့သူ့ရဲ့အမေရိကန်ပထမမူဝါဒအိမ်ပြူတော်ကိုပြန်ရောက်တဲ့အချိန်မှာဖြစ်နေမှာပါ
Nothing will stop me မြားလူကြီးသူကိုပြောထားတဲ့စကားအတိုင်းတည်ဖို့ဘယ်အရာကမှတားလို့မရပါဘူးအမေရိကန်ကိုလုံခြုံအောင်ခိုင်မာအောင်ကျော်ဝအောင်အင်အားကြီးအောင်လွတ်လပ်အောင်ကျွန်တော်တို့ပြန်လုပ်ပါမယ
်ထရမ့်ရဲ့အစိုးရတက်တန်းဟာဇန်နဝါရီလ20ရက်နေ့မှာစမှာဖြစ်ပေမဲ့သူဟာကမ္ဘာခေါင်းဆောင်တွေဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟု၊ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့အပါအဝင်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့ဖုန်းစကားပြောပြီးပါပြီ။ထရမ့်နဲ့သမ္မတပူတင်စကားပြောခဲ့တယ်ဆိုတာကိုတော့ရုရှားဘက်ကညင်းပါတယ်။ထရမ့်ကစစ်ပွဲတွေကိုအမြန်ဆုံးအဆုံးသတ်မယ်လို့မဲဆွဲထားတာကြောင့်သူဂရီကိုတီအောင်လှုပ်ချင်ပုံရတဲ့အကြောင်း Charles Captain လို့လေးလာသူတွေကသုံးသပ်ပါတယ်
။ When it comes to the Middle East
အရှေ့အလယ်ပိုင်းအရေးနဲ့ပတ်သက်ရင်ပေးမဲ့သတင်းစကားကစစ်ပွဲကိုမြန်မြန်ပြီးအောင်တိုက်လို့ပြောတာဖြစ်နိုင်ပြီးတော့ယူကရိန်းနဲ့ပတ်သက်ရင်တော့စစ်ပွဲကိုရပ်လိုက်ဖို့ပဲဖြစ်ပါတယ်
။ဒီစစ်ပွဲတွေရပ်အောင်ဘယ်လိုလုပ်မလဲဆိုတာကိုတော့ထရမ့်ကတေချာမရှင်းလင်းထားပါဘူး။ဒါပေမဲ့လည်းယူကရိန်းကိုပေးတဲ့အမေရိကန်ဒေါ်လာဘီလျံပေါင်းများစွာကိုတော့မကြာခဏဝေဖန်ထားပါတယ်။စစ်ပွဲကိုအမြန်ရပ်လိုက်ဖို့ဆိုရင်ယူကရိန်းဘက်ကအများကြီးရှော့ပေးလိုက်ရမယ်လို့သမ္မတဇလန်စကီကပြောဆိုထားပြီးဒါမျိုးတော့မဖြစ်နိုင်ဘူးလို့ပြောထားပါတယ
်။မွေးခွချုံမစပရဘ
ူး။ကျွန်တော်ကဒီစစ်ပွဲကိုမြင့်မြတ်တရနဲ့ပြီးသွားစေချင်ပါတယ်။မြင်းမြန်ဆန်ဆန်ဆုံးသတ်မယ်ဆိုရင်တော့ကျွန်တော်တို့ရှုံးမယ်ဆိုတာလည်းသိကြပါတယ်
။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်တက်နေချိန်မှာပဲယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားကလည်းစစ်သားတွေဆေလွတ်ကူညီနေတာကြောင့်နိုင်ငံတကာရေးရာမှာကြဲကြဲပြန့်ပြန့်တက်ရောက်မှုတွေလည်းရှိလာနိုင်ပါတယ်။အီရန်ရဲ့လက်ဝေကန်တွေဖြစ်တဲ့ဂါဇာကဟားမက်စ်နဲ့တာမကလက်ဘနွန်ကဟက်စ်ဘိုလာနဲ့ပါတိုက်နေရတဲ့အစ္စရေးဟာလည်းအလျှော်မပေးခေါင်းမာတဲ့ပုံရပြီးဒီအခြေအနေကိုလည်းထရမ့်အနေနဲ့ကင်တွယ်ရမှာပါ။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုက
အခုပါဝင်နေတဲ့အဖွဲ့တွေအားလုံးမှာအီရန်ရဲ့လက်တံနဲ့ထိန်းချုပ်မှုအန္တရာယ်ကိုကျွန်တော်တို့မြင်နေရပါတယ်။အစ္စရေးအတွက်ငြိမ်းချမ်းရေးနဲ့တိုးချဲ့ရေးအတွက်လည်းအခွင့်အလမ်းကောင်းတွေအများကြီးကိုမြင်နေရပါတယ်။
အထူးသဖြင့်တရုတ်နဲ့ပတ်သက်တဲ့ဂုံသွယ်ရေးကိုလည်းတင်းတင်းမာမာကင်တွယ်မယ်လို့ထရမ့်ကကတိပြုထားပါတယ်။ထရမ့်ကိုဂုံပြုတဲ့သတင်းစကားမှာသမ္မတရှီကျင်းပင်ကကောင်းမွန်တည်ငြိမ်ပြီးရေရှည်ခန်းနဲ့ဆက်ဆံရေးမျိုးထားဖို့တောင်းဆိုထားပါတယ်
။ဆီကျင်းပင်ထူစီကျူ
သမ္မတရှီထောက်ပြပြောဆိုထားသလိုပဲအမေရိကန်နဲ့တရုတ်ကပူးပေါင်းဆောင်ရွက်တာအနေအကျိုးရှိမှဖြစ်ပြီးတော့ထိတိုက်ရင်ဆိုင်မယ်ဆိုရင်တော့နှစ်ဖက်လုံးအကျိုးရမှာပါ
။လူဝင်မှုကြီးကြပ်ရေးမှာလည်းတရားမဝင်ရွှေပြောင်းတွေကိုအကြီးအကျယ်ပြည်နှံတန်ပေးမယ်လို့ကတိပြုထားတဲ့ထရမ့်ဟာအရင်ကအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ယာယီဒါရိုက်တာဟောင်းတောမ်ဟိုမန်ကိုနေဆက်လုံခြုံရေးအကြီးအကဲဖြစ်ခန့်အပ်မယ်လို့ကြေညာထားပါတယ်ခင်ဗျာ
။ရွေးကောက်ခံသမ္မတထရမ့်ရဲ့နိုင်ငံသားရေးမူဝါဒအကြောင်းကိုညဉ့်ညံ့ပြပြခဲ့တာပါရှင်။တစ်ဆက်တည်းပဲဒီရွေးကောက်ပွဲမှာထရမ့်အနိုင်ရခဲ့တဲ့အတွက်သူ့ကိုထောက်ခံသူတွေဘလို့အောင်ပွဲခံနေကြတယ်ဆိုတာကိုလည်းကြည့်အောင်ပါ။ဒီလာထဲမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရခဲ့တာကြောင့် California ပြည်နယ်မှာရှိတဲ့သူ့ကိုထောက်ခံသူတွေအမွေခံခဲ့ကြပါတယ်။ Democrat ပြည်နယ်အုပ်ချုပ်ရေးမှူးကတော့ Trump သမ္မတသက်တမ်းအတွင်းမှာ Federal ဥပဒေအရလွှမ်းမိုးပယ်ဖျက်လာနိုင်တဲ့ Democrat တွေရဲ့မူဝါဒတွေကိုကာကွယ်နိုင်အောင်ပြည်နယ်လွှတ်တော်အထူးအစည်းအဝေးကျင်းပဖို့အတွက်တောင်းဆိုနေပါတယ်။ View သတင်းတောက်ဒီနေ့ Dulop ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပါမယ်ရှင်။
ကယ်လီဖိုးနီးယားပြည်နယ်ကမရင်တပ်ဖွဲ့ဝင်ဟောင်းဂျယ်ရီပီယန်နီဟာသူ့ပိုင်နဲ့ဒါဇင်နဲ့ချီတဲ့အလံတွေကားတာယာတွေပကံဖနက်တွေမှာတော့ထရမ့်နာမည်ကိုရေးထားတာပါလွန်ခဲ့တဲ့ရှစ်နှစ်လုံး Republican တွေအနိုင်ရဖို့လဲသူကလှုံ့ဆော်စည်းရုံးခဲ့ပါတယ
် What a relief it was
ဒီနေ့ကအပူတွေခုမှကျသွားပါတယ်ဒီလိုသာဖြစ်မလာဘူးဆိုရင်တော့တခြားသွားနေစရာလည်းမရှိတော့ပါဘူးနောက်ဆုံးခံစစ်မှာကျွန်တော်တို့အနိုင်ရခဲ့တာပါအမေရိကသာကျွန်တော်တို့အိမ်မှာ ဒီမှာလူမျိုးလွတ်လပ်မှုတခြားဘယ်မှမရစရာမရှိပါဘူး။ဒါကြောင့်အခုလိုအနိုင်ရဖို့ကျွန်တော်တို့အတွက်အရေးကြီးပါတယ်
။ Los Angeles မြို့က Graphic Banjan Hollywood လမ်းမ Santa Monica စိတ်ကံတံတားမှာပြီးခဲ့တဲ့သတင်းပတ်ကုံက Trump ထောက်ခံသူတွေအောင်ပွဲခံခဲ့ကြပါတယ်။ဒီထဲမှာဟူးရီစီဝါသုံးဆွဲပြီးတော့ကွယ်လွန်သွားကြသူတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်။
And it's killing a lot of blacks.
လူမဲတွေအများကြီးသေဆုံးပြီးအဲ့ဒီထဲမှာကိုချစ်ခင်ထိန်းချောင်းလာတဲ့မိသားစုဝင်၃ဦးနဲ့ပါဝင်ပါတယ်။တရုတ်ကနေပို့ပြီးမက္ဆီကိုကနေအမေရိကန်ကိုလှည့်ဝင်လာတဲ့ပန်တန်နန်းကြောင့်အခုသူတို့အားလုံးမရှိတော့ပါဘူး။ဒါကြောင့်နေဆက်ကိုပိတ်ပြရပါမယ်။နေဆက်မလုံခြုံရင်နိုင်ငံလည်းပျောက်သွားမှာပါ။
2020သမရရွေးကောက်ပွဲမှာ Trump အနိုင်ရဖို့လဲသူတို့ကမျှော်လင့်ခဲ့တာပါ။
But had to happen this way.
ဒီလိုပဲဖြစ်ရမှာပေါ့။သူကတမနာ၄နှစ်ပဲလောက်ရသေးပါတယ်။ဘုရားသခင်ကသူ့ကို၁မိနစ်လောက်ခဏထိုင်ဖို့ခွင့်ပြုခဲ့ပြီးမြဲသူကရက်မနေပါဘူး။သူလှုပ်ရှားရှိတာတွေအများကြီးရှိနေပြီးတော့အားလုံးကသူ့ရဲ့ခြေလှမ်းတိုင်းကိုစောင့်ကြည့်နေတာပါ
။ Republican တွေရဲ့မူဝါဒအရဒရေသားဖျက်ချခွင့်တားဆီးတာ၊ HSC ကားတွေအပေါ်စီမင်းစည်းကမ်းပိုတင်းကျပ်မှာနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေပြောင်းလဲတင်းကျပ်မှာတဘာဝဘေးအတွက်ရမုံငွေလျှော့ချမှာစတာတွေကို Federal ဥပဒေနဲ့ Trump လက်ထက်မှာပြောင်းလဲပြစ်လာနိုင်တာကြောင့်ဒီပြဿနာတွေကိုကာကွယ်ဖို့အရေး California ပြည်နယ်လွှတ်တော်ကအစိုးရအသုံးစရိတ်တိုးမြင့်ပေးဖို့အုပ်ချုပ်ရေးမှူး Gavin Newsom ကလွန်ခဲ့တဲ့သတင်းပတ်အတွင်းတောင်းဆိုပါတယ်။လာမယ့်ရွေးကောက်ပွဲမှာ California ပြည်နယ်မှာနေထိုင်သူတွေ Republican တွေကိုပိုရွေးလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ်။
Once he gets to Badita dia a lo ma anan ya me so ye to to nya nya a sin pye ja ba le me
California ma 2020 tamara yue kaw pwe rong ga Democrat tamara long Joe Biden ko me pe tu 63 ya gai nong jaw shi ke pi Trump ko raw 34 ya gai nong jaw ga da me pe ke da wa November 5 ရက်ရွေးကောက်ပွဲတွင်ကတော့ Kamala Harris 58ရာခိုင်နှုန်းကျော်ရခဲ့ပြီး Trump က39ရာခိုင်နှုန်းနီးပါးသာရခဲ့ပါတယ်။1988ခုနှစ်တုန်းက California မှာနောက်ဆုံးအနိုင်ရခဲ့တဲ့ Republican သမ္မတလောင်းကတော့ George H.W. Bush ဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာပါရှင်။ခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုလည်းတည်းတင်ပြပေးပါဦးမယ်။စီးပီးပတ်ခါပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအရင်ကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်အတွင်းဒီစစ်ကောင်စီနဲ့အရက်ခတ်တက်တော်အေးအကြာတနစ်ကြာတိုက်ပွဲအတွင်းမှာဒီရခိုင်ပြည်နယ်တွေကမြို့နယ်10ခုနဲ့ချင်းပြည်နယ်ပလတ်ဝါမြို့တွေကိုအေးအေးကသိမ်းယူထားပါတယ်။ရခိုင်တိုက်ပွဲတနစ်တာကာလအတွင်းအခြေအနေတွေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုနားလောင်ကပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ13ရက်နေ့ကတကြော့ပြန်တိုက်ပွဲတွေစတင်ဖြစ်ပွားနေတာဒီကတိအထိဖြစ်ပါတယ်။အေဖက်ကရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံပုန်ကျွန်းရစ်သိပ်တောင်ဗူဒီတောင်တန်တွဲရံပြဲစတဲ့မြို့နယ်ဆယ်ခုနဲ့ချင်းပြည်နယ်ပလဲဝမြို့နယ်တွေကိုသိမ်းပိုက်ထားပါတယ်။အေအေအနေနဲ့ရခိုင်မှာစီးရဲအရာအောင်မြင်မှုတွေရှိနေပေမဲ့တစ်ဖက်မှာလည်းစီးပွားရေးလူမှုရေးကုန်သွယ်ရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်အရေးလေ့လာသုံးသပ်သူဦးဖေတန်းက VOA ကိုပြောပါတယ
်။အရှုံးပြီးတော့ပြောရရင်တော့စီးရဲရင်မရှိဟာတော်တော်အရင်ရောက်တယ်သူဟိုပြောလို့ရတယ်။အဲတစ်ဖက်မှာကျွန်တော်တို့စစ်ပွဲတွေဆိုတော့အများအပြားပြည်သူတွေဒုက္ခရောက်တာပေါ့။အာကုန်စည်မှုတွေအဆက်မတန်းမြင့်တက်တယ်။အဲပြည်သူတွေစားဝတ်နေရခက်ခဲတယ်။အဲပြီးတော့စစ်ပွဲစီးပွားရှောင်တွေများတယ်။အဲပြီးတော့ဟိုတခြားစစ်ပွဲလုံငန်းတွေပေါ့။အာရပ်တန့်ကုန်တယ်မလဲဘူး။အဲလိုအခြေအနေမျိုးလည်းပြည်သူတွေကအာဒါခါးချီခံရတာပေါ့။အာဒီအခြေအနေမှာအာဒီကောင်စီတက်တယ်ရတယ်ပြည်သူရေရေတက်စီစီစီတမနေနဲ့အဲပြစ်ခတ်တာပြီးဟိုစာသင်ကျောင်းရှိရုံလမ်းတတာရှိရကြပေါ့ဟိုဒါနေ့စဉ်နေ့တိုင်းလည်းနေပြစ်ခတ်နေရရှိတယ်အဲဒီဒီဒုက္ခတွေကိုလည်းပြည်သူကတော်တော်ကိုဟိုဒုက္ခရောက်နေကြတာပေါ့မျိုးစုံပေါ့
အေဖက်ကတိမ့်ပိုက်ထားတဲ့မြို့နယ်တွေမှာလည်းစစ်ပွဲကြောင့်ကြေးရွာတွေမိလောင်ပျက်စီးသွားတာရှိတယ်လို့မြို့ပေါ်အဆောက်အဦအတော်များများလည်းတိုက်ပွဲအတွင်ပျက်စီးမှုတွေရှိခဲ့ပါတယ်တချို့မြို့နယ်တွေဆိုရင်လုံးဝဆူဆူဝါးဝါးပျက်စီးသွားတယ်လို့ရခိုင်ဒေသခံတို့ဖြစ်တဲ့ကိုကျော်ချစ်ကပြောပါတယ
်ဒီမျိုးသိမ်းတိုက်ပွဲတွေဆင်နွှဲနေတာတွေပြင်းတခြားဒီတိုက်ပွဲပြင်းထန်မှုတွေအခြေအနေတွေမှာဒီစစ်ကောင်စီကလည်းအတူလေးဒါဒီတိုက်ပွဲကိုခုခံတာပေါ့နော်ခုခံတဲ့အနေထားမှာဒီလေကြောင်းပိမဲ့လေကြောင်းပိခဲမှုတွေဒါပြည်ရောမိချိုးမှုတွေအဲ့လိုမျိုးအခြေအနေရှိခဲ့တဲ့ခါကျတော့တချို့မြို့တွေဆိုရင်လုံးလုံးကြီးတက်စီတော်တွေအနေထားကိုတွေ့ရတယ်ပေါ့နော်
။တ တိုက်ပွဲစတင်ခဲ့တဲ့နေ့ကနေအခုချိန်ထိစစ်ကောင်စီဘက်ကရခိုင်ပြည်နယ်တွင်ဂုံစီစီစဉ်မှုတွေနဲ့ခီးတွားလာမှုတွေကိုပိတ်ဆို့ထားသလိုဖုန်းအင်တာနက်နဲ့လျှက်စစ်မီးတွေကိုလည်းဒီကနေ့အထိဖြတ်တောက်ထားပါတယ်။ဒါကြောင့်လဲရခိုင်ပြည်နယ်တွင်အခြေခံစားတောက်ကုန်ဆေးဝါးစက်သုံးစီတွေနဲ့အလုံခံခွင့်လန်းတွေလည်းရပ်ပါနေသလိုဘန်လုံငန်းတွေလည်းရပ်တန့်နေကြတာပါ။
အေးတင်ပိုက်ထားတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တစ်ခုမှာနေထိုင်တဲ့မှန်နင်းတွေကတော့စာဝတ်နေရခက်ခဲတာကိုရင်ဆိုင်ဖြစ်ရှင်းနိုင်ပေမဲ့လို့စစ်ကောင်စီရဲ့လေကြောင်းအနယ်ကတော့နေ့တိုင်းစိုးရိမ်နေရတယ်လို့ပြောပါတယ်။တိုက်ပွဲတွေပါရမရှိတော့ဘူးစစ်ပွဲတွေပါရချက်တဲနေတယ်ဆိုရင်တောင်ဟိုအဆင်ပြေသလိုရုန်းကဲပြီးတော့ဟိုနေထိုင်လို့ရတယ်ဆိုပေမဲ့ဒီလေကြောင်းအင်တီရေကကြောက်
ဒီကြောင်းအင်ဒီယိုကိုပါကြောက်ကြလနေနေဒီဖြစ်တဲ့နေရာရဲ့အပိုင်းလေးရှိတယ်ပေါ့နော်ရခိုင်ပြည်နယ်မှာတိုက်ပွဲကာလတနည်းအတွင်းလက်နက်ကြီးကြီးကြဲရောက်ပောက်ကွဲတာတွေစစ်ကောင်စီလက်ချောင်းကပစ်ခတ်မှုတွေကြောင့်အရက်သား1500ကျော်ထိခိုက်ဒေဆုံးခဲ့ရတယ်လို့ရခိုင်အခြေစိုက် ဒီစီဟာဒီအမ်ဂျီကလက်လန်းမီတဲ့လောက်ကောက်ယူထားတဲ့စင်နာဖြစ်ပြီးမြေပြင်မှာတိထက်ပုံများနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်အရက်သား ဒေသခံ9သိန်းနီးပါးအိုးအိမ်ဆုံးွားနေရဆဲဖြစ်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ2023ဆလဲအချက်အလက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလက်ပတ်မှုလုံးဝမရှိသလောက်နေပါဖြစ်နေတာကြောင့် ဒေသခံနှစ်တန်းကျော်အငတ်ပေးဆိုင်မဲ့အာဏာရှင်တွေလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးလက်ထောက်ပြောခွင့်ရစတက်ဖရီထရမ်ပလီကနယူးယောက်မြို့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းတလက်ကြည့်ကြရအောင်ပါဒီကရင်ပြည်နယ်ဖားပွန်ခရိုင်တဲမှာတော့စစ်ကောင်စီရဲ့ရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့ဖားပွန်ဘီဝါစခန်းကို KNLA PDF အပါအဝင်ဒီပူးပေါင်းတပ်တွေကဆက်ပြီးတော့တိုက်ခိုက်နေသလိုပဲဒီရိတ်ခလက်နက်တွေတဲဆောင်ရမှာတုံးတဲ့ကူးစိတ်တရာလုံချိုရေးကင်းစခန်းကိုတော့ဒီပူးပေါင်းတပ်တွေကနိုဝင်ဘာလ9ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ဒီအကြောင်းကိုတော့ဗီဒီယိုရင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ကရင်ပြည်နယ်အတွင်းကKNU တပ်မှန်ကထိန်းချုပ်ရာဖားပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့စစ်ကောင်စီရဲ့ဖားပွန်ဗျူဟာစခန်းကို KNLA PDF အပါအဝင်ပူးပေါင်းတပ်တွေကတိုက်ခိုက်နေတယ်လို့ရိတ်ခလက်နက်တွေတဲဆောင်ရာမှာလုံခြုံရေးစခန်းတစ်ခုဖြစ်တဲ့ကူးစိတ်တရာလုံခြုံရေးစခန်းကိုတော့နိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်ခဲ့တယ်ဆိုပြီးဒေသခံတအူးကပြောပါတယ်
ဟုတ်ကဲ့တရားကင်းစခန်းသဘောပါပဲတရားလုံကြုံရေးအတွက်သူဒီရိတ်ခါဖို့ပါပို့သူတို့သွားလာတယ်ဒီပုံမှာတော့တရားရဲ့လုံကြုံရေးစခန်းပေါ်ပြောမှာဆိုတော့လုံကြုံရေးအနေနဲ့ထားတာတို့ကဒီကူးစိတ်တရားပါပဲကူးစိတ်တရားပါပဲလုံကြုံရေးကတော့30 40ကျော်ရောရှိပါတယ်ဒီကူးလက်ရှိကူးစိတ်ကြတော့သူကအတွက်လို့ပဲ့ချက်မှာဟိုအတွက်လို့မြုပ်နယ်ပဲချက်
ကူးစိတ်တရားစခန်းကိုသိမ့်ပိုက်ခဲ့ရမှာစစ်ကောင်စီတပ်သား8ဦးရဲ့ရုပ်အလောင်းတွေးရှိခဲ့ရတယ်ဆိုပြီး KNLA တပ်မှန်9ကလည်းပြောပါတယ်စခန်းသိမ့်ပြီးရရှိတဲ့လက်နက်တွေကတော့ RPG 72လက် မောင်းဖြံ rifle 3လက် ကြီးဘူး 28လုံး 60 မမ ကြီးဘူး 22လုံး drone ဖြတ် jammer 3ခုနဲ့ မောင်းဖြံ rifle ကြီးတောင် 2000 ကျော်သိမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်
အခုလိုမျိုးကူးစိတ်တရာလုံခြုံရေးစခန်းတိုက်ခိုက်သိမ့်ဖိတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒေသခံတွေအပြောအရဖာပွန်ဘျူဟာကိုတော့ပူးပေါင်းတက်တွေဘက်ကပိတ်ဆို့ထားဆဲဖြစ်ပြီးဖာပွန်ဘျူဟာပြီးရင်စခန်းငယ်လေး၃ခုလောက်သာကျန်တော့တယ်လို့လဲဆိုပါတယ်ဟုတ်ကဲ့ရှင်နေရတော့ဘာမှမထူးသေးဘူးလောလောဆယ်ရှင်နေရတော့ဒီတိုင်းပဲဒီဘက်ကတော့ပ
KNU တက်မှာငါထိ ंछ ုံနေမြေထဲမှာအော်တိုဘာလအတွင်းမှာတိုက်ပွဲပေါင်း130ကျော်ဖြစ်ပွားခဲ့တယ်လို့1992ခုနှစ်ထဲကတည်ထောင်ထားတဲ့ခေါပုတ်စခန်းကိုလည်း KNL PDF ပူးပေါင်းတပ်တွေဘက်ကသိမ်းပိုက်ခဲ့ပြီးစစ်လက်နက်အများအပြားသိမ်းဆီးနိုင်ခဲ့တယ်လို့စစ်သုံးပတ်20နီးပါးကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်ရှင
်။ဖပွန်ပြူဟာစခန်းကိုပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့တိုက်နေတဲ့နောက်ဆုံးအခြေအနေမယ်မှာတင်ပြပို့ခဲ့တာပါ။တရုတ်မြန်မာနယ်စပ်ပန်ဝါဒေသဘက်ကအခြေအနေမြင်းမြန်းထားတာကိုတလက်ပြောပြပေးပါမယ်။ ကချင်လူမျိုးရေးအဖွဲ့ KIO KIA ထိန်းချုပ်လိုက်ပြီးဖြစ်တဲ့မြရှာတတ်တတူအတိကဒူဖော်ရာဒီတရုတ်နယ်စပ်ပန်ဝါဒေသမှာတော့တရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေနဲ့အတူအဲဒီကဒေသခံလူမျိုးစုတွေအရေးနောက်အုပ်ချုပ်ရေးထူထောင်နိုင်မှုနဲ့အနာဂတ်တန်ရာစာတဒူဖော်မှုစီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်တွေဘယ်လိုဖြစ်လာနိုင်ပါလဲ NLD ဆိုရလက်ချက်ကဒီကချင်ဆိုရအဖွဲ့မှာလူစုတိုင်းရင်းသားရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့လက်ရှိဒီပန်ဝါဒေသဘက်မှာKIO KIA နဲ့အတူဒေသရေးလူမျိုးစုတွေကြားစီယုံရေးလှုပ်ဆောင်နေတဲ့ URD ယိုဟန်ကိုကိုညင်းညံက Zoom ကနေဆက်သွယ်မိမြန်ထားပါရရှင်
။ဟုတ်ကဲ့ဒီပန်ဝါနဲ့ချီဖွေဒေသတစ်ခုလုံးပါပေါ့နော် KIO KIA အုပ်ချုပ်မှုအောက်ကိုရောက်နေပြီလို့နားလည်ရပါတယ်။ဒီဒေသတစ်ခုလုံးမှာဒီလိုမျိုးအုပ်ချုပ်ရေးအသစ်အခုပြောင်းကာလလုပ်ရမယ်။ negotiation ဆွဲအိမ်မှာလည်းလက်နက်ကင်အဖွဲ့တွေရှိမယ်လူမျိုးစုတွေရှိမယ်အကဲဆက်တဲ့အနေထားပေါ့နော်။နောက်တယန်စဒအစမပြတ်တူးဖော်လာခဲ့တဲ့နေရာလည်းဖြစ်နေတာပေါ့။ဆိုတော့ဒီအုပ်ချုပ်မှုအသစ်နဲ့ဒီတယန်စဒထုတ်လုပ်မှုမှာစီမံခန့်ခွဲရမယ့်အနေအထားဖြစ်နေတာပေါ့နော်ဒီဒေသရေးကိုဟိုးရင်တည်းကဒီ NLD အစိုးရခင်မှာဒီကချင်အစိုးရဖွဲ့လီစုတိုင်းသားရေးရာဝန်ကြီးအဖြစ်ဆောင်ရွက်ခဲ့တဲ့သူလည်းဖြစ်တော့အခုကိုယ်တိုင်အဲ့ဒီမှာလည်းရှိနေတယ်ဆိုတော့ဒီလိုမျိုးရှေ့မှာအုပ်ချုပ်ရေးအသစ်နဲ့တယန်စဒတူးဖော်မှုကဘလို့စီမံလို့ရနိုင်မယ်လို့အကြံပြုသုံးသပ်ခြင်းလဲဗ
ျဒီတယန်စဒထုတ်လုပ်မှုအခြေအနေကိုမပြောချင်ပါအဒီနေရာမှာဥပဒေစိုးမိုးမှုရှိတဲ့နေမည်နေပေါင်းများစွာဖြတ်တန်းလာခဲ့တဲ့ဒီကြောင့်မို့ပြည်သူလူထုရဲ့ဥအတွက်ဥပဒေစိုးမိုးမှုရှိဖို့အတွက်ကျွန်တော်တို့အမှုကြီးငယ်များကိုစနစ်တကျကျွန်တော်တို့လက်ခံပြီးမှအစိုးရအပြည့်ပြင်ကျွန်တော်တို့နေထေးစွာကျွန်တော်တို့လုံခြုံမှုပေးနိုင်ဖို့နံပါတ်1တည်ဆောက်အောင်ဖြစ်ပါတယ်ဒုတိယတစ်ချက်ကတော့တရားစာရထုတ်လို့တဲ့အခါမှာကျွန်တော်ကတရားစာရထုတ်လို့တဲ့ပညာရှင်မဟုတ်ပါဘူးသို့တော့နိုင်ငံတကာစံချီစံညုံးနဲ့ညီညွတ်တဲ့နိုင်ငံဥပဒေအရဒီတရားစာတာထုတ်လုပ်တဲ့အခါမှာတဘာဝဒီပျက်စီးမှုနဲ့တရားစာတာထုတ်လုပ်တဲ့အခါမှာရမှုရလတ်နဲ့ဆိုးကျိုးတွေကိုကျွန်တော်ချိတ်ချိန်ပြီးမှဒေတာအခြေအနေပြီးရင်အတိကတော့ကျွန်တော်တို့နာငိုင်နေဆက်ဒေတာဖြစ်တဲ့ပြမို့တဖက်နာငိုင်ကကျွန်တော်တို့အထင်မသေးတဲ့စနစ်ကိုကျွန်တော်တို့ကတိတိကျကျကင်တွေ့သွားဖို့တော့လုံလိမ့်မယ်ဒါမှဒါလေဒီနေရာဒီကျွန်တော်တို့နာမည်ပြတ်မယ်ဆိုလို့ရှိရင်လေဒီနေရာနာမည်ပြတ်သွားနိုင်တယ်နာမည်ကောင်းမယ်ဆိုလို့ရှိရင်လေဒီအခုကချင်ပြည်နယ်ဟာကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ကီလိုမီတာ400ကျော်ထိဆက်နေတဲ့အာနေနမိတ်ချင်းဖြစ်တယ်ကျွန်တော်တို့ KO KIA ရဲ့ policy တွေ KO KIA ရဲ့အစိုးရရဲ့ဂုဏ်သိက္ခာကိုမစ်မားလောက်အောင်ကျွန်တော်တို့တိဆောက်ရမယ်တရားစာတထုတ်လို့ရအပိုင်းတွေရောအဖက်ဖက်ဘိတ်ပေါင်းစုံကိုအစိုးရရန်တရားတစ်ခုလုံးကစနစ်တကျကင်တည်သွားရင်တော့ပုံမှုပြမတခြားနေရာဒေသတွေကိုလည်းကျွန်တော်တို့ကပုံမှုထိန်းချုပ်ဖို့ပုံမှုစီရင်ဖို့လေကူသွားမယ်လို့ကျွန်တော်ဒီလိုခံယူပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီလက်ရှိမှာတယန်စာတာတူဖော်နေတဲ့ကုမ္ပဏီတွေလုပ်ငန်းတွေရဲ့အနေအထားရောဘယ်လိုရှိလဲဗျသူတို့ရဲ့လုံခြုံရေးအကျိုးစီးပွားဘယ်လိုရှိမလဲဗ
ျလုံခြုံရေးအပိုင်းကြတော့လက်ရှိအချိန်ထိတော့လုံခြုံရေးကတော့ကျွန်တော်တို့လုပ်ငန်းရှင်တွေဖြစ်စေပြည်သူတွေဖြစ်စေတသားသေးပါပဲလုံခြုံရေးတိုက်ခိုက်မှုဆိုတော့မရှိပါဘူ
းဟုတ်ကဲ့ဆိုလိုချင်တာကဒီတူဖော်မှုလုပ်ငန်းတွေဆက်လက်ပတ်နေပါလားဗျဘယ်လိုအနေအထားရှိပါလဲ
ဆက်လက်ပတ်ဖို့ကတော့တချို့ဆက်လက်ပတ်ဖို့မရှိပါဘူးလို့ပဲပြောရမှာဖြစ်တယ်ဘာကြောင့်ဆိုရင်လေပတ်ဖို့အတွက်ဆိုလို့ရှိရင်ဒီမင်းဒီအဝင်အထွက်အမျိုးမျိုးကကျူတင်ပြီးမှဟောပေါ့ပြတ်တော့ဖြစ်တာဖြစ်တဲ့ကြောင့်မို့ဒီဒီတန်ဇာရထုတ်လို့ပိုင်းကြတော့အလုံးလိုရဆိုင်ထားတဲ့တဘောတွေ့ရတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဒါကပေါ့နော်တရုတ်နိုင်ငံနေဆက်ဖြစ်နေတယ်နေဆက်ချင်းဆက်ဆံရမယ့်အနေအထားဖြစ်တာပေါ့နော်ဒီဘက်မှာလည်းအုတ်ချွေအသက်ပြောင်းလဲမဲ့ကာလလိုဖြစ်နေတာပေါ့နော်ဆိုတော့တစ်ဖက်နိုင်ငံရဲ့တုံ့ပြန်မှုနဲ့ရေရှည်ဆက်ဆံရမယ့်အနေအထားရောဘယ်လိုရှိမလဲည
ဟုတ်ကဲ့ဒီမဲခွန်းကအိမ်မတားမအရေးကြီးတဲ့မဲခွန်းလို့ထင်တယ်ဒါပေမဲ့ကျွန်တော်အခုကုညင်းချန်ပြီးတော့တဲ့မဲခွန်းအားလုံးဒီကျွန်တော် personal သဘောနဲ့ဖြေတာဟုတ်တယ်နော်ဒါကျွန်တော်အဖွဲ့အစည်းနဲ့မဆိုင်ဘူးနော် personal ကျွန်တော်အတွေးခွန်နဲ့ဖြေတာဟုတ်တယ်ဒါတော့နားလေပေးစီချင်တယ်ဆိုတော့ဒီနန်းနန်းငိုင်ဆက်ဆံတဲ့နေရာဒီဒီ data ဖွင့်ဖြူတူတက်ဘူးအတွေ့ဆိုလို့ရှိရင်ကျွန်တော်အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကအိမ်မတားမအခန်းကဏ္ဍအရေးကြီးတဲ့ခန်းကဏ္ဍဖြစ်တယ်။ဆိုတော့ဆက်ဆံရေးပိုင်းမှာလက်လာကြည့်မယ်ဆိုလို့ရှိရင်ကျွန်တော် NLD အစိုးရလက်ထက်မှာဒီအစိုးရတာဝန်၅နှစ်ထမ်းဆောင်တဲ့အချိန်မှာလည်းပဲဆက်ဆံရေးကိုအရင်ကအမအရေးတွေကိုပြန်လည်ပြုပြီးပြီးမှအကောင့်မူတဲ့ဆက်ဆံရေးတစ်ခုကိုကျွန်တော်ဒီနူချန်တိုင်းဆိုဒီဒီနဲ့ဟိုဖက်ကိုကြော်သွားပြီဆိုလို့ရှိရင်ဒီအခုဒီဂိတ်ပေါက်ဖြီမောဂိတ်ပေါက်ကနဲ့ကြော်တာနဲ့နူချန်တိုင်းလီစုကူပိုင်ဥချုခွင့်ရဒေတာဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ဒီအရင်ကခက်ဆစ်ဆစ်ကတရုတ်နဲ့မြန်မာကဒီဆက်ဆံရေးကမပြတ်တော့တယ်ဆိုတာမရှိခဲ့ပါဘူးအခုလည်းပြတ်တော့တယ်ဆိုတာမရှိခဲ့ပါဘူးဒါပေမဲ့နန်းနန်းငယ်ဖွင့်ပြတူတက်ဖို့ဒီကျွန်တော်တို့တရုတ်အင်အားကြီးတဲ့အစိုးရတစ်ခုအနေနဲ့ Sedana Mita Balao she de Sudepo Ma Muti Miba di Nesa de da Pun Yutu de la Meso Anu Bekayude.
Who Loloze and Itaro Bono Jesse Mi Pietara di Kundwe Petari she Lutiabare. General Nale the Lao di Kachenga di Dionese Kundwe Kate Pide Gampai di Ye di Luege Kye Male Petare General Nalewa. Hobadana.
Loloze or Peta Dome Hoke. Peta Dome Hoke.
Hoke Elemu Tio Pekani Peso Tare Tribo di Didagan Ludu Tiamu Nita or Blushiwalemia.
Tikaimuga, Pilai di Sura, Natural di Nesa de da Alon di. The Uye, Control Mu, the Uye in Spodigo, General Miku Vima, Pidulutu, don't you need it? They are Pide Jamu. Pilai da net, di Pema, the Yuga, the Yukonde dea putiba, eh? Truye, di Pego, in Port Longe de PC Alon di Pema, Yanta Dore Kama, Pidulutu diga, Chachinji, Obakusu, Dasi Dize. La Janeha Miyashi Bade, the Yuga Natural Ru, Mikuneare di Nesadeda, Dongundi. Ada Aloga, Piduluto de Miyagi Tikai Sunshu Mushibare.
Pio American than yet, Yotene Radio Tolwin Murigo, Nazi American Piazu, Washington Murogani, Pio Taiya Tolwin, Tinset Binibari. Radio season ago, line to me that told him up here. Juru Payu Mune, tomorrow viewing me my wife, internet Samina. Now the Lumukoya Samina repeated, YouTube and Facebook Samina Rimale Nasin Tissue Namari. Line to me that Payu Nasin Tene Doration in Nero. Viewing radio Nawain season go radio net Payu Nasin Nainawa. Nisin viewing Yajan radio season go Nya Gona Igani Sen IT. Line to me that's a go kilohertz, Tinga Linga Donya. Line to me that Nasanga kilohertz, Titi Shikondonya. Line to me that Donzetne kilohertz, Godon Dongarobi, Patamawai Nai Wene, Senate Ningrima, Tato Line Lamida, Dia Goze, kilohertz, Tinga Kongarogani, Tolin Binivari. This season of Daya and Nasimbo, Mammy Lighted Three, Nya Sena Igani Setanai T. Line to me that Sanga, Donzen in it, Line Lamida, Dia Goze Ganipio, Danaiza a season, a Sasong of Pian Pan Yunasin and Mari. Few American than a season ago, Abbey Zaire, a 2 days ago, Mangana the Renego, Viewiga, Denset Binivarishin.
Mengelamana Kemashin, Few American Day in a town of Set Ligune, Nuimala Satonia Bohuni Menaki, season ago, Sepido, Tony Binivari. A goosebi, a person, Canarigo, set tight in Sepi Domaba. American Nanga Yene, Kapata Loa, Kidwa, season in Matangi Maro, Yinzo, Miji Osa, season go, Giao Mashin. ဒီနေ့2024ခုနှစ်နွေရာသီကာလကမ္ဘာမှာအပူဆုံးဒေသဖြစ်ထူးခြားစံချိန်တင်ဖော်ပြခံရတဲ့ဒီမြန်မာမြေလက်ပိုင်း6နဲ့ရင်းနှီးချောင်းမြို့နယ်တွေမှာဒေသခံတပ်ပင်စိုက်ပျိုးရေးအဖွဲ့တွေကစိုက်ပျိုးပြီးသားအပင်တွေကိုရှင်းတန်းရေးအတွက်ခက်ခဲမျိုးစုံကြားကနေဆက်ပြီးတော့လှုပ်ဆောင်နေကြပါတယ်ဒီထဲကမှရှင်းတန်းတာဒင်းကအဖွဲ့အကြောင်းကိုကုက္ကမောင်းစိုးမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်
ရန်ပြည်လက်ပိုင်ဘိုးကောင်ရေချာအပူပိုင်းနေရာတွေဖြစ်ကြတဲ့မကွေးရေနံချောင်းနဲ့ချောက်မြုပ်နယ်တွေမှာပြီးခဲ့တဲ့နှစ်အနည်းငယ်ကတည်းကဒေသခံတချို့ဟာကိုနီးကိုဟန်အစုအဖွဲ့လေးတွေနဲ့တစ်ပင်စိုက်ပျိုးကြတာအခုတန်ရှိနေပါတယ်။အဲ့ဒီအထက်ကမှရေနံချောင်းမြုပ်အခြေဆိုင်ရင်းနှီးသားဒင်းကားအဖွဲ့ဟာမကွေးနဲ့ရေနံချောင်းအကြားမှာတစ်ပင်စိုက်ပျိုးခဲ့သလိုတစ်ပင်တွေရှင်သန်အောင်
ရတဲ့အကြောင်းကိုအခုလိုပြောပါတယ်
အဲဆာလုပ်ပြတာကိုကျွန်တော်ရဲ့လောက်ကမကွေးမှာပေါ့မကွေးမှာနေပြီကျွန်တော်ဒီဇာတိရကြောင်းသားပေါ့ရင်းနှောင်းလေးမကွေးရနေရင်းနှောင်းကိုကျွန်တော်ဖိုင်ကယ်နဲ့ဟိုတပတ်တခါ၅ရက်တခါလောက်ပြန်တော့ကြမကွေးနဲ့ရင်းနှောင်းကြမှာနားရရနေရတော်တော်ရရအပြင်အားလည်းမရှိဘူးအဲကျွန်တော်အပြင်ဆပြီးတော့ဒီအလုတ်ထဲကနေသွားသွားပြီးတော့ဆိုက်ဖြစ်တာပေါ့ကွာအဲ့ရနေဆပြီးတော့ဆိုက်ဖြစ်သွားပေါ့2018လောက်မှာနည်းနည်းချင်းဒီဆပြီးတော့ဆိုက်လာပေါ့နောက်ဆုံးပဲကိုကျွန်တော်ဆိုင်ကဘိန်းပေါက်တာကိုကားဘိန်းပေါက်တာဆိုရင်တော့မှအဲ့နေဘူးဘူးမှာတွန်းမီရောဘာမှမရှိဘူးအပူချိန်မြင့်လာတဲ့ချိန်ဒီပါကျွန်တော်တို့ဒီမကွေးရင်းနှောင်းတစ်ယောက်ကကဘာမှာအပူဆုံးလမ်းထဲမှာပါရတယ်ကွာအရေးရသိပြန်လည်းမရှိဘူးရင်းနှောင်းချောက်ကလည်းကဘာအပူချိန်အမြင့်ဆုံးဆင်းထဲမှာသူကဝင်နေစားဆိုတော့ကြာမကွေးရနေရင်းနှောင်းတော်ရင်ကိုနူရာဒီဆိုရင်12နာရီနောက်ပိုင်းကိုကျွန်တော်ဆိုင်ကစီးနေဆို15မိနစ်တခါလောက်နားအောင်ကွာအင်ဂျင်နဲ့မတရားဟိတယ်တော့ကွာမတရားကိုဘူးကွာဟိုနောက်ဆုံးမီးလောင်ပြင်းကြီးရဖြတ်မောင်းနေရတယ်လို့ကွာတော့စဉ်းစားလိုက်တာဒီပုံစံတိုင်းသွားရင်လို့နောက်ဆိုရင်လို့ဟိုနူရာဒီမှာခကြီးကိုမသွားနိုင်တော့ဘူးကတ္တရာရကိုစပြီးတချို့နေရာအကြီးပြော်ရေလေနူရာဒီဆိုရင်အဲ့ဒီအရေးကြီးပြောနေသေးတယ်ကွဒီလမ်းမောက်ကြီးကဘလုံးမမောင်းလို့မရတော့ဘူး။ဒါနဲ့ဦးနားရရနေရာရှိအောင်ဒါတက်ပင်နဲ့ဆိုင်နဲ့ရေချမ်းစိန်တို့ဇရက်တွေကတွဲလေးရေလုံလိုက်တာပေါ့
။က ကိုတင်းကားအနေနဲ့မကွေးနဲ့ရင်နံကျောင်းအကြားမှာတယောက်တည်းတပိုင်းတနိုင်တစ်ပင်စိုက်ပျိုးနေတာကနေရက်ရွာကဆွေမျိုးသားချင်းတွေကပါဝိုင်းဝန်းကူညီလာရကနေနောက်ပိုင်းဝါသနာပါသူအချိန်ပေးနိုင်သူတွေပါလာရောက်ပူးပေါင်းကြတဲ့အတွက်ရင်နသာတင်းကားဆိုတဲ့နာမည်နဲ့စုဖွဲ့လုပ်ကိုင်နေကြပါတယ်အဲ့ဒီလိုတစ်ပင်ဆိုင်တာကိုအကောင့်ထဲပေါ်တဲ့အထိလောက်ကင်ပြနိုင်တဲ့အတွက်နိုင်ငံတကာရောက်မြန်မာတွေနဲ့ပြည်တွင်းကအလူရှင်တွေရဲ့အထောက်ပံ့ကိုလည်းရရှိခဲ့ပါတယ်
။ဖားလို့တော့တယောက်တည်းပေါ့နောက်တော့ကြာဝါသနာပါရဲ့ရွာရဲ့အကူကြီးညီရတာဦးလီရနဲ့လိုက်လိုက်လို့ရင်လည်းကိုအဖွဲကအယောက်20ဝန်းကျင်လောက်ဖြစ်သွားပါပေါ့။အဓိကအလူရှင်တွေဝိုင်းကြကြပို့လောက်အားလည်းပို့ပြီးတော့ရှိသွားပါပေါ့။ကျွန်တော်တို့ရှင်သာနဲ့အပင်ဝန်းကျင်ကိုအပင်ဒီအပူပိုင်းတွေမှာအပင်3000ဝန်းကျင်3000ကျော်လောက်ရှိသွားပြီကိုရှင်နဲ့အပင်ပေါ့။စားဆိုင်ကသားမှာသူကျွန်တော်ဟိုစိုက်တာရသိပ်ပြီးတော့မရှင်းဘူးဗျစိုက်ပြီးတော့ဒါပေါ်ပြန်ပြီးတော့ဂယူးမဆိုင်နိုင်ဘူးခုကြအဲ့လိုမဟုတ်တော့ကျွန်တော်အစ်ပင်စိုက်ပြီးရင်မိညာဆောင်မယ်အဆောင်ကြီးရောတခါရထားခဲ့ပြီးအရင်တော့ဆိုကျွန်တော်ကအစ်ပင်ချင်းစိုက်မယ်ဆိုရင်မပေါက်ပြလေးနဲ့တူပါညာကွာခုကြအဲ့လိုမဟုတ်တော့ကျွန်တော်ဘဝဆက်ဒီပါရင်ငှပြီးတော့အစ်ပင်ချင်းတွေကိုကျွန်တော်အကြီးကြီးတူပြလိုက်တာပေါ့အကြီးကြီးတူပြလိုက်တော့ကျွန်တော်ဒီမှာမိုးရွာရဲ့အချိန်မှာရွာသမျှမိုးဝိမှန်လာဒီအစ်ပင်ချင်းတွေမှာပဲစုမိနေတော့အဆိုတက်ကလည်းရသွားပါကြပိုးပြီးတော့ရှင်သာမှုအကောင်းသွားပါအခုကြဟိုလုံရင်လုံရင်နဲ့ကိုနည်းနည်းဟိုအတွေ့အကြုံရလာပြီးရှင်အောင်စိုက်တက်သွားပါပေါ့
ရန်သာတင်းကားအဖွဲ့အနေနဲ့အပူပိုင်းဒေသဌာနေမျိုးရင်းသစ်ပင်တွေကိုအဓိကထားစိုက်ပျိုးတယ်ဆိုပေမဲ့အကျိုးရှိတဲ့တခြားဒေသကမျိုးရင်းတွေကိုလည်းစိုက်ပျိုးနေတယ်လို့ပြောပါတယ်
အဓိကကျွန်တော်အပူပိုင်းဒေသမှာဖြစ်တဲ့အပင်တွေကိုနံပါတ်၄ဦးစားပေးဆိုင်နေတာပေါ့တရက်ပါမယ်အရေးကောင်းတဲ့ညောင်းပင်ပါမယ်နောက်ပြီးတော့ကိုကိုတို့မကြီးတို့ဇီးဖြူတို့ဖန်းကားတို့ပေါ့ကျွန်တော်ရင်ကြောင်းပဲမှာလက်ပံရှားသွားအဲအကြောင်ကျွန်တော်လက်ပံကိုတော်တော်များများဒီနေ့ထည့်ပိုင်လာတယ်ဌာနေမျိုးရင်းအပင်အားကိုဒါနံပါတ်၄ဦးစားပေးပေါ့ဟုတ်ကဲ့ဆက်နေလဲကောင်းမယ်နောက်ပြီးတော့ကိုကျွန်တော်ဌာနေမျိုးရင်းမဟုတ်ဘဲနဲ့ဥပမာမာတာကိုတကြပင်ဆိုတော့အဲ့အဒီကိုငှက်တရားမရရကြိုက်တာကျင်းတဲ့ဒီကိုပြန်ပြီးတော့ခေါ်ပြီးမဲ့ပင်ထဲမှာသူကညောင်ပင်တော့အိုက်ပင်တော့ထိဆုံးအောင်ပေါ့
တကယ်တော့အရေးရာတစ်ပင်ကြီးတွေဟာမြေအောက်ရေကိုထိမ့်သိမ့်တူလောင်ထားနိုင်တဲ့အတွက်တောင်သူတွေအတွက်စိုက်ပျိုးရေးကိုအဓိကအထောက်အကူပြုပါတယ်။ဒါပေမဲ့လည်းစိုက်ပျိုးရေးလုပ်တဲ့တောင်သူတွေကအသည့်အမြင်လွဲမှားပြီးသူတို့စိုက်ခင်းတွေကိုလောင်ရိပ်မိတယ်ဆိုကခုတ်လဲနေကြတယ်လို့လည်းသူကပြောပါတယ်သူတို့အဖွဲ့အစည်းအနေနဲ့တောင်သူလယ်သမားတွေကိုတစ်ပင်စိုက်ပျိုးရေးနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းတွေလုပ်ကင်ဖို့အစီအစဉ်ရှိပေမဲ့လက်ရှိခေတ်ကာလအခြေအနေမကောင်းတဲ့အတွက်လုပ်ကင်ဖို့မဖြစ်နိုင်သေးဘူးလို့ဆိုပါတယ်ဒါအပြင်ခေတ်ကာလမကောင်းတာကိုအခွင့်အရေးယူပြီးမီးသွေးဖုတ်တဲ့သူတွေကတစ်ပင်တွေကိုလက်ရဲစရဲခုတ်နေတာကြောင့်လဲတစ်ပင်စိုက်ပျိုးရေးကိုအဟန့်တားဖြစ်နေတယ်လို့ကိုတင်းကားကပြောပါတယ်
အခက်ခဲရာကိုအခုကာလအနေနဲ့ရောကိုတတိထပြီးလောက်ပါဘောကွာအခုကာလပါဗျာဒီပင်ဆိုင်သွားတာတို့ဘာလို့ဆိုလဲနည်းနည်းဟိုလမ်းကြောအနေထားဘာလို့အဲအဲ့လိုစုံစမ်းပြီးသွားပါဘောအခုအချိန်ကာလကြီးမှာဂယုဆိုင်ပြီးသွားလာပြီးတော့လောက်ခိုင်းအားဘောကိုတော်တော်ခက်တယ်ကိုတော်တော်ခက်တယ်သွားလို့လာလို့မရရင်ညာကြီးကိုအားကြီးရဲ့ကိုသွားပြောလဲကိုအသက်အန္တရာယ်ပါပြန်ပြီးတော့ရန်ရှာခိုင်းပါလေမဟိုမသွားရုပ်သာကိုကျွန်တော်တို့သွားလဲကျွန်တော်တို့လောက်ခံပါပဲလေအဲ့ပဲတည်းရကိုနောက်တော့ပဲကိုအပင်တပင်ခုန်နေတော့မှကျွန်တော်သွားပြောမလွယ်ဘူးအခုကာလာဘာလို့ဆိုသွားပြောရင်တော့မှဟိုသွားပြောရင်လူတတ်မယ်မထင်မထင်တိလို့ပြန်ပြီးလှုပ်လို့ရနေရလေကို
မြမနိုင်ငံမြေလပိုင်ရှိ6ရေနံကျောင်းမြို့နယ်တွေကိုကဘာမအပူဆုံးဒေသအဖြစ်ဒီနှစ်ຫນွေရာသီတုန်းကကဘာမိုးလေဝသသတင်းတွေမှာပေါ်ပြခံခဲ့ရပြီးနောက်ပိုင်းလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ဟာအဲ့ဒီဒေသကိုအပြေးလွှားလာရောက်ပြီးတစ်ပင်တွေစိုက်ပျိုးပြခဲ့ကြပါတယ်ဒါပေမဲ့လည်းအမှန်တကယ်စိုက်ပျိုးကြတဲ့အဖွဲ့အစည်းတွေရှိသလိုအပြတ်သဘောမျိုးသတင်းမီဒီယာတွေမှာပါတဲ့အဆင့်လောက်ပဲလှုပ်သွားကြတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေလည်းအတော်များတယ်လို့ဒေသခံတစ်ပင်စိုက်ပျိုးသူတွေကပြောပါတယ်။အများစုကတစ်ပင်စိုက်ပျိုးပြပြီးအပင်ရှင်သန်အောင်ဆက်လက်ဂရုစိုက်တာမရှိတဲ့အတွက်အခုဆိုရင်သူတို့စိုက်ထားတဲ့ပြစရာတစ်ပင်လို့သိမရှိတော့ဘူးလို့လည်းပြောပါတယ်။အကြောင်ဒေသခံအဖွဲ့အစည်းတွေဒေသခံလူပုဂ္ဂိုလ်တွေအဆက်မပြတ်စိုက်ပျိုးထားတဲ့သစ်ပင်တွေပဲရေနံကျောင်း6ဒေသမှာရှိတယ်လို့လည်းကိုတင်းကားကပြောပါတယ်
။ဟိုအခုတော်တော်များများအကြကျွန်တော်တို့နေရလီပါမတရားပူပြီးဘာညာကပတ်သွားမိုးထဲမှာသစ်ပင်စိုက်ကြမယ်ပါလိုင်းပေါ်မှာပလူကြီးပြန်လို့ဟိုဒါမဲ့သွားကြည့်အဲ့လူကြီးအပင်မပြနိုင်ဘူး။ပေါ်ပင်မဲ့ပေါ်ပင်မဲ့ကောလူရဲ့လူကြီးပါရလဲဟိုမြေပင်တွေပါရအဲ့လိုသေချာကွင်းစင်းစစ်စစ်ပြီးအဲ့လိုလှူဝင်ပိုးပြီးတော့ကောင်းတာပေါ့။ဒါမှမဟုတ်ကိုအပေါ်မှာလည်းပျောက်ပျောက်သွားလေ။ဒီအပူပိုင်းဒေသမှာဆိုသစ်ပင်ကကျွန်တော်စိုက်လိုက်အောင်လည်းမရှင်ဘူးဗျ။အနည်းဆုံး3နှစ်လောက်မြက်ရည်ရည်လောင်းပေါင်းတယ်အဲ့လိုဖုံးကြီးတစ်ပါးပြောတော့ကိုရင်းကားရဲ့သစ်ပင်စိုက်တာတစ်ခါစိုက်အောင်လည်းမရဘူး။နှစ်ခါစိုက်မှရှင်လား။သစ်ပင်လည်းစိုက်ရရဲ့၊ဂယူးလည်းစိုက်ရရဲ့။စိုက်နဲ့စိုက်လုံးမှရှင်လား။
ကဘာမအပူဆုံးဒေတာအဖြစ်ဒီနှစ်နွေရာသီတုန်းကထူးခြားစံချိန်တင်ခဲ့တဲ့6နဲ့ရေနံကျောင်းမြို့နယ်နှစ်ခုကြားကအဝေးပြေးကားလန်းတနေရာမှာဟိုးရခင်ကလေးကတည်ရှိခဲ့တဲ့အုပ်အုပ်ဆိုင်ဆိုင်ညောင်ခြေရောက်ပင်ကြီးတွေရှိပါတယ်လမ်းဘေးတစ်ဖက်တစ်ချက်ကနေအတန်းလိုက်ကားလမ်းကိုအုပ်မိုးထားတဲ့အတွေ့ဆိုင်ကောင်းနဲ့ဝင်ရတယ်လို့ဖြစ်ကအေးအေးမြမြရှိလာပါတယ်အခုတော့လမ်းတိုးချဲ့ဖို့နဲ့ဘေးကဆိုက်ပြိုခင်းနဲ့လောင်းရိပ်မမိအောင်ဆိုပြီးအဲ့ဒီပင်ကြီးတွေကိုမတိမတာတတ်နေတယ်လို့လဲရင်းနသာဒင်းကားအဖွဲ့ကအထောက်အထားတွေနဲ့ဖော်ထုတ်ပြထားပါတယ်
။ရင်းနချောင်းနဲ့6ကျောက်တောင်းလမ်းမှာသွားရင်ညောင်ချီတော့ပင်ကြီးရည်ဒီပေါ့။အဲ့ညောင်ချီတော့ပင်ကြီးဆိုကျွန်တော်တောင်းသူရပဲမိရှုတတ်နေရပဲ။တတော်ဝန်တန်းနေပါရင်နည်းနည်းပညာရှင်နေပါရလဲကိုရွာရည်ထိဆင်းပြီးတော့ဘုံသူတာမပေးနိုင်ဘူးလေ။တတ်တာကိုပြောရရင်တော့လမ်းချဲ့ဖို့လို့လဲပါရဲ့။ဒါပေမဲ့ဒီတပင်းကြီးကကြီးပြီးတော့ရာခင်းကြီးရဲ့လောင်းရည်ကြရပါအဲ့အိုင်လည်းပါပေါ့အဲသက်ဆိုင်ရတာဆောက်လုံကြီးပါကလမ်းချဲ့မယ်ဆိုရင်တပင်းနေပါကြီးကိုခုတ်လိုက်ရင်ကိုသူကနည်းနည်းဖြည့်ရှင်းရတယ်ဘာနဲ့ဆိုတော့သူကအဲ့လိုမျိုးမလုံတော့ဘူးဗျာခုနောက်ပိုင်းတပင်းသက်တဲ့လူကပညာသားပါသွားတယ်ဘလို့တုံးဆိုတော့လူရသည်မှာသိရဲ့၆ကြီးကိုသူကအမိုက်လဲပြီးတော့တပင်းအောင်မှာစုပုံပြီးတော့ဆက်လိမ့်ကလေးနဲ့နှော့ခလိုက်ကိုအဲ့တပင်းကအော်တိုသေးရပါမတိမတာလေးတတ်တဲ့နီးလေးပေါ့ဗျာကိုပြန်သားပါပါနဲ့တတ်ကြပါဘာအယောကြာကျွန်တော်ကလည်းဘဒူကတတ်တယ်ဘဒူကတတ်တယ်ဆိုတာကိုတရားခံတော်ကြီးသွားပြီးတတ်အကြီးကပြောလို့ကမရတော့အဲ့လိုမျိုးကြီးလောက်ကြာသူတတ်တဲ့လူကြီးကလည်းဟိုလိုမျိုးဗျာသူတခိုင်းဒီပင်ကြီးကိုဝုံတိုင်းလို့တတ်တာမဟုတ်အပင်တပင်ကိုသူကကိုချိန်ယူပြီးတော့တတ်တာ
ဒီနေ့အတွင်းကဘာမှာအပူဆုံးစံချိန်တင်ခဲ့တဲ့6ရေနံကျောင်းမြို့နယ်တွေမှာတစ်ပင်စိုက်ပျိုးဖြစ်ထွန်းအောင်ဂယူးစိုက်တာတွေဟာသူတို့ရေနသာဒင်းကားအဖွဲ့တစ်ဖွဲ့တည်းမဟုတ်ဘဲတခြားဒေသခံအဖွဲ့တွေလူပုဂ္ဂိုလ်တွေလည်းရှိပါသေးတယ်လို့ကိုဒင်းကားကပြောပါတယ်ခင်ဗျာ
ကိုခမောင်စုံမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ပါရှင်ကဘာတော်ခီးသွားပတ်စင်ကဏ္ဍကိုလည်းမကြခင်မှာတက်ဆက်ပေးပါမယ်။အခုအမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုတင်ပြပေးပါမယ်။ဒီလထဲမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်အစောပိုင်းလူလူစစ်တမ်းတွေမှာဒေါ်နယ်ထရမ့်နဲ့ကမလာဟဲရစ်တို့သူမသားကိုမသားအကြိတ်နဲ့ဖြစ်နေတယ်လို့ဖော်ပြခဲ့ကြပေမဲ့လို့လည်းတကယ်တမ်းရွေးကောက်ပွဲရလဒ်မှာကတော့ထရမ့်ကထောက်ခံမဲ့တည်တည်တသာပိုရပြီးတော့အနိုင်ရခဲ့တာပါ။အမျိုးသားအမျိုးသမီးလက်တင်တွေဝါရီအပါအဝင်လူမှုအလွှာဆောင်ကမဲဆန္ဒရှင်အများပြားကထရမ့်ကိုထောက်ခံပေးခဲ့ကြတာပါဒီလိုရွေးကောက်ပွဲမှာထရမ့်အနိုင်ရခဲ့တဲ့အခြေအနေသုံးသက်ချက် VOA သတင်းတောက်ဒိုရာမက်ခွာသတင်းပေးပို့ထားတာကိုဦးသိန်းထိုင်ကပြောပြပါမယ်ရှင
်လူမှုစစ်တမ်းတွေမှာတော့သမ္မတရွေးကောက်ပွဲကအခြေအနေပုခါတီကမဲနဲ့ဆုံးပြပေးရမယ်လို့ဖော်ပြခဲ့တာပါဒါပေမဲ့လည်းဒေါ်နယ်ထရမ့်ကနေရာတော်တော်များများမှာသူသမ္မတကမလာဟဲရစ်ကိုအေးအေးဆေးဆေးနိုင်ယူသွားခဲ့တာတွေ့ရပါတယ်။ထရန်ခုလိုပြောပါတယ်။
They came from all quarters union
နေရာတိုင်းကလူတွေထောက်ခံပေးပေးကြတာပါ။တမကအဖွဲ့ဝင်တစ်ခုပြီးတစ်ခုအာဖရိကနယ်ပွားအမေရိကန်တွေအာရှအမေရိကန်တွေအာရပ်အမေရိကန်တွေနဲ့မွတ်စလင်အမေရိကန်တွေကျွန်တော်တို့လူတိုင်းရဲ့ထောက်ခံပေးကိုရခဲ့တာပါ
။ထရန်စီးပွားရေးလုပ်ငန်းတွေမှာလေလံခဲ့တဲ့ဆိုတဲ့အမှုတွေပါဝင်ပြည်မှု34မှုကျူးလွန်တယ်လို့တရားရုံးကဆုံးဖြတ်ခံခဲ့ရသူပါဒါပဲလေရွေးကောက်ပွဲမှာပေါ်ပူလာဗိုလ်လို့ခေါ်တဲ့တိုင်းပြည်တော်ဝန်ထောက်ခံမဲ့အများစုကိုအနိုင်ရတဲ့နှစ်ပေါင်း20အတွင်းပထမဆုံး Republican Party သမ္မတလောင်ဖြစ်ခဲ့ပါတယ်။ Sarah Lawrence College ကနိုင်ငံရေးလေးလာသုံးသပ်သူပါမော့ကဆမ်မြူရယ်အဘရန်စ်ကခုလိုပြောပါလိမ့်
။ Why some candidates are Teflon covered and others are not.
တချို့ကိုယ်စားလှယ်တွေကနာမည်ပြတ်ရှိပေမဲ့မထိခိုက်ဘူး။ဆက်ပြီးထောက်ခံမှုဘာလို့ရလဲ။တချို့ကဘာကြောင့်မရတယ်လဲ။ခင်ဗျားတို့လည်း Trump နဲ့ပတ်သက်တဲ့မှတ်တမ်းတွေကိုသိနေတာပါ။ဒါပေမဲ့လည်းဒါတွေကသူ့ကိုမထိခိုက်ခဲ့ပါဘူး
။ Trump ထက်ခါတလဲလဲပြောခဲ့တဲ့သတင်းစကားတွေကမဲဆန္ဒရှင်တွေအပေါ်မှာထိရောက်ပြီးစီးရုံးနိုင်ခဲ့တယ်လို့ဘာမကဆမ်မြူရယ်အဘရန်စ်ကမြင်ပါတယ
် And that is I hear you
သူပေးတဲ့သတင်းစကားကခင်ဗျားတို့ပြောချင်တာကိုကျွန်တော်ကြားတယ်ခင်ဗျားတို့ရဲ့ရုန်းကန်မှုကိုကျွန်တော်နားလည်တယ်အခြေအနေတွေကကောင်းတင်တယ်လို့ဖြစ်မလာဘူးဒီတော့ကျွန်တော်အကူအညီမယ်ခင်ဗျားတို့ဘဝတွေဘိုးအဆင်ပြေအောင်ကျွန်တော်လုပ်မယ်လို့ပြောခဲ့တာပါ
You know the press and the media like to talk about some of the crazy things.
The media တွေကသူပြောတဲ့အထက်ကဟုတ်ကအကြောင်းအရာတွေတော်တော်များများထုတ်လွှင့်မယ်ပြောခဲ့ကြတယ်ဒါပေမဲ့လည်းနောက်ဆုံးမှာတော့အမေရိကပထမဆိုတဲ့သတင်းစကားကတိတ်ကိုအားကောင်းတဲ့စီးရုံးရေးစကားဖြစ်ခဲ့ပါတယ်
။ Trump ရဲ့ message စီးရုံးရေးမှုတွေကအဓိကကြားတဲ့တန်းနဲ့ချီတဲ့မဲဆန္ဒရှင်တွေကိုဦးတည်ပြီး podcast ထုတ်လွှင့်ချက်တွေလူမှုကွန်ရက်ကစီးရုံးရေးကြော်ငြာတွေနဲ့စီးရုံးလုံဆောင်ခဲ့ပါတယ်။ Arizona ပြည်နယ်တက္ကသိုလ်ကပါမကTom Riley ကအခုလိုမြင်ပါတယ်
targeted young men they targeted those
သူတို့ကလူငယ်တွေကိုဦးတည်စီအောင်ပါတယ်
မဲမပေးဘူးဆိုတဲ့သူတွေကိုဥတီစီယုံတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းငွေကြေးပေါင်းပွားမှုကြောင့်ရုံးကန်ရက်တည်ရတဲ့သူတွေကိုဥတီစီယုံပါတယ်ဒီစူးစမ်းမှုကအရာထင်ခဲ့ပါတယ
်သမ္မတဂျိုးဘိုင်ဒန်ကသူရွေးကောက်ပွဲမပြိုင်တော့ဘူးလို့ပြီးခဲ့တဲ့ဇူလိုင်လကကြေညာခဲ့တဲ့အချိန်ကမလာဟဲရစ်မှာမဲဆယ်စီယုံမှုအတွက်ရက်တရာလောက်ပဲကြံခဲ့ပါတယ်မဲဆယ်ဖို့အချိန်သိပ်မကြံတော့တဲ့အတွက်ရွေးကောက်ပွဲနိုင်ဖို့အခွင့်အရေးကိုလက်လွတ်ခဲ့ရတယ်လို့အမကထမ်ရယ်လီကမြင်ပါတယ
် A lot of criticism will go with Biden that he should have stepped out
တော်တော်များများကဂျိုးဘိုင်ဒန်ကိုဝေဖန်ပစ်တင်ကြမှာပါယူတော့ပွဲမှာဆက်ပြီးမပြိုင်တော့ဘူးဆိုပြီးတိတက်စောစောစီစီထွက်သွားတဲ့နဲ့ဆိုပြီးပြောကြမှာပါ
But if he had left earlier right
ဒါပေမဲ့ဂျိုးဘိုင်ဒန်စောစောကလေးကထွက်သွားခဲ့မယ်ဆိုရင်ရက်30 60ရက်90စောပြီးထွက်မယ်ဆိုရင်ပါတီတွင်းတမရလောင်းရွေးပွဲတွေဖြစ်လာမှာပါကမလာဟဲရစ်ကပါတီကိုစားပြုတမရလောင်းဖြစ်ချင်မှဖြစ်တော့မှာပ
ါလူထုထောက်ခံမှုကြာဆင်းနေတဲ့တမရဂျိုးဘိုင်ဒန်ရဲ့ရိတ်ထိုးတာကိုကမလာဟဲရစ်ခံခဲ့ရတယ်လို့လည်းပါမခထမ်ရယ်လီကသုံးသပ်ပါတယ
် It was clear that the American public wanted change
ရှင်းတာကတော့ American ပြည်သူတွေတော်တော်များများကအပြောင်းအလဲကိုလိုချင်ပါတယ်ဒီအတိုင်းဆက်သွားနေတာကိုမလိုချင်တော့ပါဘူးကောင်းကောင်းဆိုးဆိုးတမရဘိုင်ဒန်အစိုးရအုပ်ချုပ်ရင်းနဲ့ဆက်သွားတာကနေပြောင်းကျင်နေကြပါတယ်
တချို့လေလာသူတွေကတော့ကမလာဟဲရစ်ကသတိစားဖြတ်ချမှုခွင့်ရေးပေါ်မှာအာယုံဆိုင်မှုသိမ်များပြီးတန်းပြီစီးပွားရေးပေါ်မှာအာယုံဆိုင်မှုနေခဲ့တယ်လို့သုံးသပ်ပါတယ်။ Republican မှာဗျူဟာရေးဆွဲသူ Jason Gabarod ကခုလိုပြောပါတယ
်။ Far less than 1% of American voters are ever going to have to deal with
တရားကိုင်နှုန်းတော့မရှိတဲ့ American မဲဆန္ဒရှင်တွေရဲ့အောက်ကအရေးအတွက်ကပဲသတိစားဖြတ်ချခွင့်ကိစ္စကိုဓာတ်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပြီးစိတ်ဝင်စားပတ်သက်မှုတွေရှိနေကြတာပါ။မဲဆန္ဒရှင်အားလုံးကငွေကြေးဖောင်းပွားမှုဒဏ်ကိုခံနေရတယ်။ဓာတ်ဆီစင်းမိကရေက gas နဲ့အိမ်လကားတွေကြီးတာကိုရင်ဆိုင်နေရပါတယ
်။မျိုးသမီးတယောက်ဖြစ်နေတာသားအောင်ကွဲတဲ့လူမဲမျိုးသမီးဖြစ်နေတာဒီကလည်းကမလာဟဲရစ်ကိုထိခိုက်စေခဲ့တယ်လို့တချို့ကမြင်ပါတယ်။ဒါပေမဲ့ဒီကိစ္စကဘယ်အတိုင်းဒါတိဆိုတာခံမရခဲ့ပါဘူး။ Sarah Lawrence College ကပါမခဆမ်မြူရယ်အဘရန်စ်ကတော့တောက်သိပြီးလက်မခံပါဘူး
။ No I
ဘုံဝင်လေးလေးပြောရရင်လူမျိုးရေးတိုင်းသားအရေးအမျိုးသမီးဖြစ်နေတယ်ဆိုတဲ့ကိစ္စကဒီရွေးကောက်ပွဲမှာအဓိကထားဆုံးဖြတ်ကြတယ်လို့ကျွန်တော်တို့မထင်ပါဘူး။ပြည်စကားပေးတဲ့နေရာမှာဒေါ်နယ်ထရန့်ကကမလာဟဲရစ်ပြောတာတွေထက်တနိုင်ငံလုံးကမဲဆန္ဒရှင်တွေအတွက်ပိုပြီးကြားနေရတဲ့ထိရောက်တယ်
။ပါမခဆမ်မြူရယ်အဘရန်စ်သုံးသပ်တယ်လို့လူထုကြားအောင်ထိအောင်ပြောနိုင်ခဲ့တာတွေကထရန့်ကိုအောင်ပွဲရစေပြီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုကြားသိခဲ့တာလို့သုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ
။မေဂန်သမ္မတရွေးကောက်ပွဲမှာထရန့်အနိုင်ရခဲ့တဲ့အပေါ်သုံးသပ်ချက်တချို့ဦးသိန်းထိုင်ဦးကပြောပြခဲ့တာပါ။တဆက်တည်းမှာပဲဒီလိုရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ထရန့်အနေနဲ့ဒီသမ္မတအဖွဲ့ကိုစတင်ဖွဲ့စည်းဖို့လုပ်နေတဲ့အချိန်မှာပဲသူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလခရီးစကားတွေကိုဘယ်လိုအကောင့်ထဲဖော်မလဲဆိုတဲ့မေးခွန်းထုတ်တာတွေလည်းရှိလာပါတယ်။သူ့ပေါ်အရေးယူခဲ့တဲ့ရံဘတ်တွေကိုထရမ့်ကလက်တုံပြန်လက်စားချေဖို့လုပ်မလားဆိုပြီးတော့လဲမေးခွန်းထုတ်ကြတဲ့သူတွေရှိပါတယ်။တိုးတက်ရေးအမြင်ရှိသူတွေကတော့ဒီမိုကရက်တစ်ပါတီရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပုံမှာပြန်ပြီးတော့သုံးသပ်နေကြပါတယ်။ VOA သတင်းတောက် Veronica Pedra Iglesias ပေးပို့ထားတဲ့သတင်းကိုတော့ဦးသိန်းထိုင်ဦးကပဲဆက်ပြီးတော့ပြောပြပါမယ်ရှင်။
သမ္မတယူကောပွဲမှာဒေါ်နယ်ထရန့်ပြတ်သက်နိုင်ရပြီးတဲ့နောက်သူဘလို့တိုင်းပြည်ကိုအုပ်ချုပ်မလဲဆိုတာကိုအားလုံးကအာရုံစိုက်နေကြပါတယ်။သူ့ကိုထောက်ခံသူတွေကတော့ထရန့်ကိုမဲမပေးခဲ့ကြသူတွေတောင်မှသူတို့ဘဝထိုးတက်လာအောင်ဒေါ်နယ်ထရန့်လှုပ်ပေးလိမ့်မယ်လို့ယုံကြည်နေတဲ့အကြောင်းပြောပါတယ်။ Republican Party တွင်သမ္မတလောင်းရှင်ပြန်ခဲ့တဲ့ Vivek Ramaswamy ကABC ရုပ်သံကိုခုလိုပြောပါတယ
် I think a lot of people across the country even who
တိုင်းပြည်ကလူတွေအများပြဒေါ်နယ်ထရန့်နဲ့ပတ်သက်လို့လွဲမှားလက်ခံထားကြတဲ့သူတွေတောင်မှသူတို့လစဉ်ဝင်ဝေးတွေပိုရလာတော့မယ်ဆိုပြီးအာရကျေနဲ့အံဩသင့်မျောလင့်နေကြပါတယ်ကုန်စည်နှုန်းတွေကျသွားမယ်နေဆက်တွေပိုပြီးလုံခြုံမှုရှိလာမယ်ဆိုတာမျိုးပ
ါဒေါ်နယ်ထရန့်ကသူ့ရဲ့မဲဆယ်စီယုံရေးအဖွဲ့မန်နေဂျာစူဇန်ဝိုင်းစ်ကိုအိမ်ပြီးတော့ရာရှိချုပ်ချေရွေးချယ်လိုက်ပြီးအုပ်ချုပ်ရေးအဖွဲ့ကိုစတင်ပုံဖော်နေပါပြီ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းနီကီဟေလီနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းမိုက်ပွန်ပီယိုတို့အစိုးရအဖွဲ့မှမပါဘူးဆိုတာကိုသူ့ရဲ့ True လူမှုကွန်ရက်ကနေစနေနေ့ကရှင်းရှင်းလင်းလင်းပြောဆိုပါရတဲ့ဒေတာတွေထွန်းဟာဂရီပေးထားတဲ့အတိုင်းသူ့ရဲ့နိုင်ငံရေးရံပတ်တွေသူ့အပေါ်တရားရေးအရာရေးယူခဲ့သူတွေကိုတုံ့ပြန်လက်စားချေမလားဆိုတာကလည်းမေးခွန်းထုတ်မှုတွေရှိလာပါတယ်။ Republican Party တွင် ဓမ္မရာ လောင်း ရှင်ပြန် ခဲ့တဲ့ Vivek Ramaswamy က ABC ရုပ်သံကို ခုလို
ပြော ပါတယ် I tell you what Donald Trump has said on this time and again success will be our
regret ကျွန်တော်
အခု
ထပ် ပြော ခြင်း ပါတယ် ကျွန်တော်တို့ အောင်မြင် ခင်ဗျားတို့ ကို တုံ့ ပြန် တန်း ခတ် တာ ပါပဲ အောင်မြင် မှု က လက် စား ချေ အနိုင် ယူ လိုက် တာ ပါပဲ
Democratic ဓမ္မရာ လောင်း Kamala Harris ကို ထောက် ခံတဲ့ သူတွေ က တော့ ရွေးကောက် ပွဲ နဲ့ ပတ်သက် လို့ ပြန် လည် သုံး သပ် နေ ကြ ပါတယ် တိကျ လွတ်လပ်တဲ့ ကိုယ်စားလှယ် တစ် ဦး ဖြစ် ကျင်ညာ ထား တဲ့ Bernie Sanders ကCNN ရုပ်သံကိုခုလိုပြောပါတယ်
The working class of this country is angry.
အလုပ်လုပ်ကိုင် ရုံးကန် ရတဲ့ သူတွေ ဒေါသ ဖြစ် နေ ကြပါတယ် ဒေါသ ဖြစ် တဲ့ အကြောင်း က လည်း ရှိ ပါတယ် ဒီနေ့ စီးပွားရေး က အပေါ် ပိုင်း က လူတွေ ပဲ အံ့ဩဖွယ် ကောင်း လောက် အောင် အဆင်ပြေ တာ ပါ 60 ရာခိုင် နှုန်း လောက် က တလတလ ရတဲ့ လက နဲ့ ကုန်ကျစရိတ် စရိတ် လောင်း ကယုံ လေပတ် နေ ကြရတာ ပါ
တော်ရာဂျိုးဘိုင်ဒန် လက်ထက်မှာ အောင်မြင်မှုတွေ ရှိခဲ့တယ် လို့ သူက ချီးကျူး ပြော ဆို တဲ့ တစ်ချိန် ထဲ မှာ ပဲ လှုပ်ဆောင်ကြရ အများကြီး ရှိ တယ် လို့ လည်း Bernie Sanders က ဝေဖန် ပြော ဆို သွား ပါတယ်
We need an agenda that says to the working class
ယုံကန် ရက်တ ရတဲ့ အလုပ်လုပ် ရတဲ့ လူတွေ အတွက် အစီအစဉ် တွေ ချဖို့ လိုပါ တယ် သူတို့ ရဲ့ အကျိုး စီးပွား ကို အထူး ရှေ့ရှု ပြီး စီးပွား ရေး ပို ကောင်း တဲ့ အလုပ် ဖြစ် အောင် လုပ် နိုင် မဲ့ အစိုးရ ကို ဖန် တီး ဖို့ လိုပါ တယ်
American Tabra Joe Biden ကတော့လာဘက် January လ 20 ရက်နေ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှုပ်ဆောင်သွားမယ်အကြောင်းဂရီဘီပြောဆိုပါတယ်ဗော်ဒူးနေအင်မီရောမှာရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့လူချင်းတွေ့ဆုံမှုလည်းစီစဉ်ထားကြပါခင်ဗျာ
ဦးသိန်းတာယူတင်ဆက်ခဲ့တာပါရှင်ခုဆက်ပြီးကဘာတလွားခီးသွွားစီစဉ်လှည့်ရောက်ပါပြီကဘာကျော်ရေမွေးတွေထွက်ရာပြင်သစ်နိုင်ငံတောင်ပိုင်းမှာကိုယ်ပိုင်ရေမွေးနံ့တွေကိုဖန်တီးနိုင်တဲ့ရေမွေးဆိုင်တွေရှိတယ်လို့ရေမွေးပညာသင်ကျောင်းတွေလည်းရှိပါတယ်။ရေမွေးဖန်တီးဖို့လိုတဲ့ပစ္စည်းတွေရဲ့အကြောင်းအခြေခံကစပြီးတော့ရေမွေးနံ့ဖန်တီးနိုင်တဲ့အထိသင်ပေးတဲ့ရေမွေးပညာသင်ကျောင်းစီကိုတော့မတ်စွမြတ်မွန်ကကမ္ဘာတလွားခီးသွွားစီစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ကောင်နဲ့ရင်မွေးထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့ပြင်သစ်နိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့ grass မြို့ကိုတော့ကမ္ဘာရင်မွေးမြို့တော်လို့တင်စားပြောကြပါရစေ။ကမ္ဘာရင်မွေးလုပ်ငန်းစတင်ပေါက်ဖွားရာ grass မြို့မှာရှိတဲ့ grass institute of perfumery အတိုကောက်တော့ GIP ဆိုတဲ့သင်တန်းကျောင်းကအချင်းကရရင်မွေးပညာသင်ကျောင်းကြီးဖြစ်ပါရစေ။ရင်မွေးဖန်တီးတဲ့ပညာကို6လကြာသင်ကြားပေးတဲ့ GIP သင်တန်းကျောင်းမှာတစ်နှစ်ကိုကမ္ဘာတဝန်းကကျောင်းသားကျောင်းသူ12ယောက်ကိုပဲလက်ခံပါရစေ။သင်တန်းတက်ဖို့လျှောက်ထားကြသူတွေကဖန်တီးနိုင်စွမ်းရှိသူနဲ့အနက်အာယုံကောင်းသူတွေကိုသာစီစစ်ရွေးချယ်ပါတယ်။အင်္ဂလိပ်လိုသင်ကြားပေးတဲ့သင်တန်းတွေမှာဟိုးအစဉ်အဆက်ထဲကအသုံးပြုလာခဲ့တဲ့နည်းတွေကိုခေတ်သစ်နည်းနဲ့ရောစပ်ပြီးတော့ရေမွေးနံကိုဘယ်လိုဖန်တီးတယ်လဲဆိုတာကိုအဓိကသင်ကြားပေးတာဖြစ်ပါတယ်။ရေမွေးထဲမှာထည့်ရတဲ့ပစ္စည်းတွေရဲ့အကြောင်းကိုအခြေခံကနေသိရှိသဘောပေါက်အောင်ကျောင်းသားတွေအနေနဲ့အသေးစိတ်လေ့လာမှတ်သားကြရပါမယ
်။And we don't know where the change comes from.
Exactly. The duty of the perfumer is every time to translate one impression, one emotion.
ရေမွေးတစ်ခုကိုဖန်တီးပြီးဆိုရင်ရေမွေးဆွတ်ထားတဲ့သူဘက်ကဘယ်လိုမြင်မျိုးကိုပေးချင်တာလဲ၊ဘယ်လိုစိတ်ခံစားချက်မျိုးကိုပေးချင်တာလဲဆိုတဲ့အပေါ်မူတည်ပြီးအဲ့အမျိုးပေါ်လွင်စေမယ့်အနံ့ကိုရေမွေးဖန်တီးသူကဖန်တီးရတာပါ။ကိုလိုချင်တဲ့အနံ့အတိအကျထွက်ဖို့အတွက်ဘယ်လိုပစ္စည်းတွေကိုထည့်ရမလဲဆိုတာကိုကြည်ကြည်ညက်ညက်သိနေဖို့လိုပါတယ်။မောင်ရတော့ကိုလိုချင်တဲ့ရေမွေးနံကိုဖန်တီးနိုင်မှာမဟုတ်ပါဘူ
း။ရေမွေးပညာရှင်တွေရေမွေးဖန်တီးမှုပိုင်းကျွမ်းကျင်သူတွေကရေမွေးနံထွက်ဖို့အဓိကအရေးကြီးတဲ့ပစ္စည်းတွေ၊ကွဲပြားတဲ့အနက်အမျိုးအစားတွေရေမွေးဖြစ်လာအောင်ဘလို့ရောဆက်တီထွင်ဖန်တီးရတယ်လဲဆိုတာတွေကိုသင်ကြားပေးပါတယ
်။ Your pergamot you are using is coming from Sicily or from Calabria?
Calabria.
The target of our school is to teach to our student the main raw materials natural
ရေမွေးလုပ်တဲ့အခါမှာအဓိကသုံးတဲ့ပစ္စည်းတွေကသဘောပစ္စည်းသဘောမဟုတ်တဲ့ပစ္စည်းတွေအကြောင်းကိုကျောင်းသားတွေကောင်းကောင်းသိသွားအောင်ကျွန်တော်တို့အဓိကထားသင်ပေးပါတယ်ရေမွေးနံ့ဖော်တဲ့နေရာမှာဒီပစ္စည်းတွေရဲ့အကြောင်းကိုထဲထဲဝင်ဝင်ကြည်ကြည်ချင်းချင်းသိနေဖို့ကတိတ်ကိုအရေးကြီးပါတယ်ရေမွေးဖန်တီးသူတယောက်အနေနဲ့ဘယ်ပစ္စည်းတွေကနေပြီးတော့ဘလို့အကောင်းဆုံးအနံ့မျိုးရနိုင်တယ်ဆိုတာသိနေဖို့တိတ်ကိုလိုပါတယ်ဘလို့ပစ္စည်းမျိုးတွေကိုရောစပ်လို့ရှိရင်ဘလို့အနံ့မျိုးထွက်လာတယ်လဲဆိုတာကိုကျောင်းသားတွေသိရှိသဘောပေါက်သွားအောင်လို့ရေမွေးပညာသင်ကျောင်းကနေပြီးတော့သင်ပေးလိုက်တာပါ
GIP Grass ရေမွေးပညာသင်ကျောင်းမှာတက်ခွင့်ရဖို့ဥရောပကလည်းမကအာရှအမေရိကနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေကလျှောက်ထားကြသူအများအများရှိပေမဲ့တစ်နှစ်ကိုနိုင်ငံတကာကကျောင်းသူကျောင်းသား10ယောက်နဲ့ပြင်သစ်နိုင်ငံတွေက2ယောက်ကိုသာရွေးချယ်တဲ့အတွက်ဒီကျောင်းမှာတက်ခွင့်ရသူတွေကကံကောင်းသူတွေလို့ပြောရမှာပါ
We have a family business of perfumery in India. So
I always knew I want to be a perfumer, so after I finished
ကျွန်တော်မိသားစုကအိန္ဒိယမှာရေမွေးလုပ်ငန်းလုပ်တာပါ။ဒါကြောင့်ကျွန်တော်ကြောင်းပြီးတော့ဒီတနန်းတက်နိုင်အောင်ရှောက်တာပါ။ဘယ်မှာတက်ရမလဲဆိုတော့ရှောက်လိုက်လာတော့ grass မြို့မှာတိတ်ကောင်းတဲ့ရေမွေးပညာသင်ကျောင်းရှိတယ်။တနှစ်ကိုကျောင်းသား၁၂ယောက်ပဲလက်ခံတယ်ဆိုတာသွားတွေ့ပါတယ်။လူနည်းနည်းပဲဆိုတော့ဆရာဆရာမတွေကကို့အပေါ်ကောင်းကောင်းအာရုံစိုက်သင်ပေးနိုင်ပါတယ်။
I'm not sure. In Taiwan we don't really have this field.we don't really know perfume
ထောင်မှာဆိုရေမွေးထုတ်လုပ်တဲ့လုပ်ငန်းမရှိပါဘူးရေမွေးပညာရှင်ဆိုတာမျိုးရှိတာရောရေမွေးပညာရှင်အလုပ်မျိုးရှိတယ်ဆိုတာရောအရင်ကကျမသိတာမသိပါဘူးကျမတက္ကသိုလ်ကိုရောက်တော့ကုန်တိုက်ကြီးတစ်ခုမှာအချိန်မှန်းဝင်လုပ်ပါတယ်ရေမွေးတွေရောင်းရတဲ့ကောင်တာမှာပါအဲ့ဒီကနေရေမွေးပညာကိုစပြီးစိတ်ဝင်စားလာပြီးတော့အင်တာနက်ပေါ်မှာရှာကြည့်တော့ရေမွေးဖန်တီးသူဖြစ်လာအောင်သင်ပေးတဲ့ကျောင်းမျိုးရှိတယ်ဆိုတာကိုသိလာခဲ့တာပါ
ရေမွေးဖန်တီးတဲ့ပညာဟာမလွယ်ကူသလိုရေမွေးလုပ်တဲ့ပစ္စည်းပေါင်း800လောက်ရဲ့အကြောင်းကိုနားလည်အောင်မှတ်သားရတာကလည်းစိန်ခေါ်မှုတစ်ခုဖြစ်ပါတယ
်
ကျွန်မအတွက်စိန်ခေါ်မှုကြီးကတော့ရေမွေးဖန်တီးနိုင်တဲ့ပစ္စည်းတွေအကြောင်းမှတ်ရတာပါအားလုံးတစ်ခုချင်းစီမှာဘယ်လိုထူးခြားတဲ့အနံ့တွေရှိတယ်ဆိုတာကိုသိအောင်လုပ်ရတာပါတခါတလေကြရင်ပစ္စည်းတစ်ခုကိုမသိဘူးထင်နေပေမဲ့အန်ဒန်ရှူကြည့်လိုက်ရင်တော့သူ့ရဲ့နာမည်ကခေါင်းထဲကိုချက်ချင်းရောက်လာတာမျိုးတွေလည်းရှိပါတယ်
။ကမ္ဘာပေါ်မှာရင်မွေးလုပ်ငန်းကြီးဟာတိုးတက်နေတဲ့လုပ်ငန်းတစ်ခုဖြစ်နေချိန်မှာဒီကျောင်းထွက်ကျောင်းသူကျောင်းသား90ရာခိုင်နှုန်းကရင်မွေးလုပ်ငန်းတွေမှာအလုပ်ရကြတယ်လို့ဆိုပါတယ်
More than 2,300 new perfumes were launched in the world. 2,300 new perfumes.
2015ခုနှစ်ထဲကမ္ဘာပေါ်မှာအသစ်ထွက်တဲ့ရင်မွေးပေါင်း 2,300 ကျော်ရှိပါတယ်။စဉ်းစားကြည့်ပါဦး။ 2,300 ကျော်ဆိုတာဘလောက်အံ့ဩဖို့ကောင်းတဲ့ရေတွက်လဲဆိုတာရင်မွေးစည်းကွက်ကတိုးတက်နေပါတယ်။ရင်မွေးဘယ်လိုလုပ်တယ်လဲဆိုတာလူတွေသိကိုသိချင်တက်ချင်ပါတယ်။သိချောမောလှပပေမဲ့ရေမွေးစွန့်မထားတဲ့အမျိုးသမီးမျိုးရှိမယ်လို့ကျွန်တော်တွေးတော့မတွေးကြည့်နိုင်ပါဘူ
းပြင်သစ်ဒေါ်လာရေးပြီးသွားချိန်1900ပြည့်နှစ်နှောင်းပိုင်းတွေမှာဒေတာအတွက်အမွေးနန္ဒာတွေနဲ့ grass မြို့မှာရေမွေးဆိုတာကိုပထမဆုံးစတင်ဖန်တီးခဲ့ကြတာဖြစ်ပါတယ်အခုထိလဲရေမွေးကုမ္ပဏီပေါင်း60ကျော်ရှိနေတဲ့ grass မြို့ဟာပြင်သစ်ရေမွေးလုပ်ငန်း50ရာခိုင်နှုန်းအတွက်ကုန်ကျန်းပစ္စည်းတွေအမွေးနန္ဒာတွေကိုထုတ်လုပ်ဖန်တီးပေးနေပါတယ်Cross Institute of Perfumery ရေမွေးပညာသင်ကျောင်းမှာရေမွေးပညာသင်ခြင်းရင်တော့တစ်နှစ်နီးပါးသင်တန်းအတွက် American Dollar 14,000 လောက်နဲ့ညီများတဲ့ Euro ငွေ 12,500 ပေးရပါတယ်။သင်ကြားလေ့လာမှုတွေပြီးသွားရင်တော့ကျွမ်းကျင်တဲ့ရေမွေးဖန်တီးသူတယောက်ဖြစ်လာဖို့အတွက်ကနောက်ထပ် 5 နှစ် 6 နှစ်လောက်အချိန်ပေးလေ့လာဖို့လိုသေးတယ်လို့ရေမွေးပညာရှင်တွေကပြောပါတယ်ရှင်။
မဆမြမို့တက်ဆက်တဲ့ကဘာတလွားခီးသွားစီစဉ်ဖြစ်ပါရဲ့ရှင်ဒီစီစဉ်တဲ့တူ view ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းတဲ့သတင်းဆောင်မတွေကိုတော့ကျမတို့ view website လိပ်စာ bamis.voanews.com အပြင် view မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နှာစင်ကြည့်ရှုလို့ရပါရဲ့ရှင်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွက်ပြီးခဲ့တဲ့ဒီ၄နှစ်တာအတွင်းမှာသူ့အပေါ်နိုင်ငံရေးအရာသစ္စာအရှိဆုံး Republican တွေနဲ့ဖွဲ့စည်းနေပါတယ်။ Florida ထက်လွတ်တော်အမတ် Marco Rubio ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့နောက်တောင်တာဂိုတာအုပ်ချုပ်ရေးမှူး Christine Noem ကိုတော့အမိမြေလုံခြုံရေးဌာနအကြီးအကဲအဖြစ်အမည်တင်သွင်းဖို့ရည်ရွယ်ထားတယ်ဆိုပြီးတော့ American သတင်းမီဒီယာတွေကဖော်ပြကြပါတယ်။ Florida လွတ်တော်အမတ် Michael Waltz ကိုတော့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့ Trump ကရွေးချယ်ထားပါတယ်။ဒီတော့တွဲမှာပဲဒီ American Outlook တော် Republican ခေါင်းဆောင်တွေကလည်း American ပြည်သူတွေကအနည်းနဲ့လုတ်ပိုင်ခွင့်လို့တင်စားပြောဆိုပြီးတော့ဒီရွေးကောက်ပွဲမှာ Republican တွေအနိုင်ရတာကိုအောင်းမွေးခံနေကြပါတယ်။လက်ရှိသမ္မတ Joe Biden အစိုးရရဲ့မူဝါဒတွေကိုလူလူကမချေနှက်တာကြောင့်အစိုးရတစ်ရက်လုံးကို Republican Party ကတစီတစ်လုံးနဲ့ထိန်းချုပ်နိုင်ရေးအတွက်မဲဆန္ဒရှင်တွေကအနည်းလိုက်တာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုကြပါတယ်။နောက်မြန်မာသတင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာဈေးမာဒီနိုဝင်ဘာလ12ရက်နေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူ17ဦးသေဆုံးပြီးတော့17ဦးဒဏ်ရာရတယ်လို့ TNLA တောင်းတမတော်ကသတင်းထုတ်ပြန်ပါတယ်။နိုဝင်ဘာလ12ရက်နေ့နေ့လယ်3နာရီလောက်မှာစစ်ကောင်စီကဒီလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်နောင်ချိုမြို့မှာစေးလမ်းဆန်းလက်ဖက်ရည်ဆိုင်ကိုထိမှန်ခဲ့တယ်လို့နေအိမ်၄လုံးနဲ့ခီးတဲ့တင်ကားတွေလည်းမိလောင်ပျက်စီးခဲ့တဲ့အကြောင်း TNL ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ဒီအစီအစဉ်ထုတ်လို့ရေးမှုကတော့နားလောက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Maurice Scotton ဖြစ်ပါတယ်ရှင်။အော်တိုဘာလ20နိုဝင်ဘာလ23ရက်ဒီပုတ်ထူးနေ့မနက်ခင်း
VOA ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဂျိုရုဆလောင်းအပြင် VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းဖမ်းယူနားဆင်လို့ရပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲစမ်းပါပေးခင်ကြပါသေးရှင်။ကျမခေတီထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံပါဦးမယ်ရှင်။